Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA American တိုင်းရဲ့2014နိုဝင်ဘာလ20ရက်ကြာသပတေးနေ့ညပဲအစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီနေ့10:00အထိတိုင်းနိုမီတာ24 25 32 50တိကတိုကနေတိုက်ရိုက်တင်ဆက်နေပါပြီ ကျွန်တော်ညဝင်းအောင်ပါတော်ရရှင်နေရှင်လန်းချမ်းမြေ့ကြပါစေ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပဲသတင်းတွေကိုကျွန်တော်ကြော်ကြော်သိင်ကြည်ညာပါပါအခြေခံဥပဒေပြင်ဆင်ရေးကိုသမရနဲ့ကာကွယ်ဦးစီးချုပ်ကအဆုံးဖြတ်ပေးရမှာမဟုတ်ဘူးလို့သမရဦးသိန်းစိန်ကပြောလိုက်ပါတယ်။နျူကလ িয়ার ဆန်တက်မှုအသစ်လုံမဲ့လို့မြောက်ကိုရီးယားကချိန်ချောက်ထားပါတယ်။လူဝင်မှုကြီးကြပ်ရေးဆိုင်ရာအမိန့်တရက်ကိုသမရဘရာကိုပါမှကြေညာဖို့ရှိပါတယ်။ဒီသတင်းတွေနဲ့အတူတခြားထိပ်တန်းသတင်းတွေကိုလည်းကြေညာပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။နေပြည်တော်က VOA နဲ့တီးသန့်တွေ့ဆုံမေးမြန်းခန်းမှာသမရဦးသိန်းစိန်ပြောကြားလိုက်တာက
ဆွေးနွေးတာကျွန်တော်တို့ဒါမှန်ကန်တဲ့လမ်းကြောင်းတစ်ခု။သို့သော်လည်း၄ရောက်ထဲနဲ့ဆွေးနွေးကြမယ်ပြုမယ်အဆုံးဖြတ်ပေးကြမယ်ဆိုတော့
ဒီအကြောင်းနဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်သွားမှာပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းကကြေညာပါမယ်ခင်ဗျာ
မြန်မာနိုင်ငံရဲ့အခြေခံဥပဒေပြင်ဆင်ရေးမှာလွှတ်တော်ကသာအဓိကတာဝန်ရှိဆုံးဖြစ်ပြီးသမ္မတနဲ့ကာကွယ်ရေးဦးစီးချုပ်တို့ရဲ့အဆုံးဖြတ်မဟုတ်ဘူးလို့သမ္မတဦးသိန်းစိန်ကပြောလိုက်ပါတယ်ဒါအပြင်တိုင်းပြည်တစ်ပြည်လုံးကိစ္စကိုလူလေးယောက်ထဲနဲ့ဆွေးနွေးတာဟာမပြည့်စုံဘူးလို့မြင်နေဆိုပြီးတော့လေဒေါက်ဆန်းစုကြည်တောင်းဆိုတဲ့လေးပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးပေါ်တုံ့ပြန်ပြောဆိုပါတယ်ဒီကနေ့နေပြည်တော်မှာ VOA မြန်မာပိုင်းနဲ့တီးတန့်တွေ့ဆုံမေးမြန်းခန်းတွင်သမ္မတဦးသိန်းစိန်ကအဲ့လိုပြောသွားတာပါ။ကချင်ပြည်နယ်မှာမကြာခင်ရက်ပိုင်းကအစိုးရစစ်တပ်ကနေလက်နက်ကြီးနဲ့ပစ်ခတ်လို့ကချင်လူမျိုးရုပ်ဖွဲ့ KIA ရဲ့ရာရှိလောင်းအယောက်20ကျော်တေဆုံးရတဲ့ဖြစ်ရတဲ့တမ်းမတော်အနေနဲ့သတင်းထုတ်ပြန်မှုတွေပို့လို့သွားရမယ်လို့သမ္မတကပြောသလိုဒီလိုသွေးထွက်တန်ယူပြိပခါတွေတားဆီးနိုင်ရေးအတွက်အပြစ်ခတ်ရဆေးရေးစောင့်ကြည့်မှုအဖွဲ့တွေနဲ့ဆက်ဆံရေးယုံတွေပိုးပြီးဖွင့်လွှတ်သွားရမယ်လို့လည်းပြောပါတယ်။သမ္မတဦးသိန်းစိန်ရဲ့ VOA interview အပြည့်အစုံကိုသတင်းတွေကြေညာပြပြချင်းမှာနားဆင်ရမှာပါခင်ဗျာ။မြောက်ကိုရီးယားဟာလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေဆိုပြီးကုလသမဂ္ဂကော်မတီတစ်ခုကပြစ်တင်ရှုတ်ချထားတာကိုတုံ့ပြန်တဲ့အနေနဲ့နျူကလ িয়ার ဆန်တက်မှုအသစ်လုပ်မယ်လို့မြောက်ကိုရီးယားကချင်းချောက်ထားပါတယ်။လေးချိန်မြောက်နျူကလ িয়ার ဆန်တက်မှုလုပ်ဖို့မြောက်ကိုရီးယားအနေနဲ့ဆက်ပြီးရှောင်မနေနိုင်တော့ဘူးလို့မြောက်ကိုရီးယားနိုင်ငံရေးဌာနရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြောက်ကိုရီးယားလူခွင့်ရေးအခြေအနေနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တစ်ခုကိုကုလသမဂ္ဂထူထောင်ညီလာခံတတိယကော်မတီကချမှတ်ပြီးတဲ့နောက်အဲ့ဒီလိုထုတ်ပြန်တာပါ။လူသားထုပေါ်ကျူးလွန်တယ်လို့ဆိုတဲ့ရာဇဝတ်မှုတွေအတွက်မြောက်ကိုရီးယားကိုနိုင်ငံတကာရာဇဝတ်တရားကုံရုံး ICC မှာစစ်ဆေးဖို့တရရကော်မတီဆုံးဖြတ်ချက်မှာလူညွေးကောင်စီကိုအကြံပြုထားပါတယ်။အမေရိကန်ပြည်ထောင်စုမှာရှိနေတဲ့အထောက်အထားမဲ့ရွှေ့ပြောင်းနေထိုင်သူတွေကိုနေရရင်ပြန်ပို့တဲ့အရေးကနေအကောက်အွယ်ပေးမဲ့အစီအစဉ်တရက်ကိုဒီကနေ့ညဘက်မှာတနိုင်ငံလုံးကိုရုံမြင့်တန်ကြားကနေတိုက်ရိုက်ပြောကြားမဲ့မိန့်ခွန်းနဲ့သမ္မတဥပမာကကြေညာဖို့ရှိပါတယ်။မစ္စတာဥပမာကလက်မှတ်ရေးထိုးထုတ်ပြန်မှုစီစဉ်နေတဲ့အမိန့်တစ်ခုမှာအထောက်အထားမဲ့ရွှေ့ပြောင်းနေထိုင်သူ9000လောက်ကိုမလုပ်လုကန်ခွင့်လက်မှတ်တွေထုတ်ပေးဖို့ပါဝင်တယ်လို့သတင်းဌာနတွေကပြောနေပါတယ်။အဲဒီအထက်မှာအမေရိကန်မှာမွေးဖွားတဲ့ကလေးငယ်တွေနဲ့အမေရိကန်နိုင်ငံသားတွေနဲ့လက်မှတ်လက်ထပ်ထိမ်းမြှားထားသူတွေလည်းအကျုံးဝင်ပါတယ်။ Dreamers အိမ်မက်မဲ့သူများလို့ဆိုရမယ့်ကလေးငယ်တွေနဲ့လူငယ်တွေပေါ်သတ်မှတ်ထားတဲ့အသက်ကသက်ချက်ကိုပဲဖျက်ချင်းအားဖြင့်သူတို့ကိုနေရာရင်းပြန်မပို့အောင်ကောက်ကွယ်ပေးမယ့်အစီအစဉ်လည်းပေါ်ဝင်ပါတယ်။သမရကြေညာမဲ့အစီအစဉ်ကို Republican တွေကတော့ဒေါသတကြီးကန့်ကွက်ကြပြီးသမရဟာလုတ်ပိုင်ခွင့်အာဏာကိုကျော်လုံနေတယ်လို့ဆိုဆွဲကြပါတယ်။ Iran Nuclear အစီအစဉ်ရေးဆက်ပြီးဆက်ဆက်ညှိနှိုင်းနေကြတာနဲ့ပတ်သက်လို့ဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံသားရဲ့ဝန်ကြီး John Kerry ဟာပြင်သစ်နဲ့ဆော်ဒီအာရေဗျနိုင်ငံသားဝင်ကြီးတွေနဲ့ဒီကနေ့ပါရီမြို့မှာတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ပြီးပြည့်စုံတဲ့သဘောတူညီချက်တစ်ခုရပြီးတနစ်ကြာဆွေးနွေးပွဲတွေကိုအဆုံးသတ်နိုင်ဖို့အတွက်အီရန်နဲ့အတူအမေရိကန်ပြည်ထောင်တရုတ်ပြင်သစ်ရုရှားနဲ့ဂျာမနီနိုင်ငံတွေကဆက်ဆက်ညှိနှိုင်းသူတွေဗီယက်နမ်မှာဆွေးနွေးနေကြတာပါ။သဘောတူညီချက်ရဖို့နောက်ဆုံးရက်ကတနင်္လာနေ့ဖြစ်ပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်ဟာငြိမ်းချမ်းရေးအတွက်ဖြစ်တယ်ဆိုတာသိကြအောင်လုပ်ပြီးနိုင်ငံတကာတံခတ်အရေးကြီးမှုတွေရှော့ပေါ်ပေးရေးသဘောတူညီချက်ရမယ့်ဆိုတာနဲ့ပတ်သက်လို့ဒီဆွေးနွေးပွဲတစ်လျှောက်နှစ်ဖက်တာဝန်ရှိသူတွေကပြောတာတွေမှာမျော်လင့်ချက်နဲ့မရေရာမှုအမျိုးမျိုးကွဲပြားနေပါတယ်။ယူကရိန်းနိုင်ငံကိုစစ်လက်နက်ပစ္စည်းကိရိယာတွေထောက်ပံ့ပေးဖို့သမ္မတအနေနဲ့စဉ်းစားတင်တယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနဒုတိယအကြီးအကဲယာရုနီယာအတွက်သမ္မတဘရာကိုဘာမှအမည်စင်းတင်သွင်းထားသူကပြောလိုက်ပါတယ်။ယူကရိန်းစစ်ဖက်ကိုစစ်လက်နက်ပစ္စည်းတွေထောက်ပံ့မယ်ဆိုရင်ယူကရိန်းရှေ့ပိုင်းကရုရှားလူလာတဲ့တပုံတွေနဲ့ပတ်သက်တဲ့ရုရှားရဲ့အခက်အခဲတွေကိုပြန်စဉ်းစားဖို့ယူကရိန်းစစ်ဖက်ကတွန်းအားပေးနိုင်မယ်လို့တိုနီဘလင်ကန်ကအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီရှေ့မှာဗိုလ်ထူးနေကပြောတာပါ။အဲလိုကူညီမျိုးကိုအထက်အောက်လွှတ်တော်နေရာစလုံးကထောက်ခံတဲ့သဘောပြောထားပေမဲ့သမ္မတဥပမာအဆူရကတော့အခုချိန်ထိအဲလိုမျိုးစီရေးအထောက်ပံ့တွေမပေးသေးပါဘူး။တောင်ကိုရီးယားနိုင်ငံမှာအီဘီလာကကရုရည်ရင်နှိမ့်မြုပ်ပြီးလူသုံးယောက်ကြောင့်တည်ဆုံရမှုအတွေ့ရေရင်ကိုစီမံခန့်ခွဲတဲ့ကုမ္ပဏီအကြီးအကဲကိုတောင်ကိုရီးယားတရားရုံးတစ်ခုကထောင်ဒဏ်10နှစ်ချမှတ်လိုက်ပါတယ်။စီဝေကရုရည်ရင်ပေါ်မှာစနစ်တကျထုတ်ပိုးမထားတဲ့ကုန်စည်တွေကိုမတန်တဆတင်ခဲ့တဲ့အတွက်ချောင်ဟေးချင်းမရင်းကုမ္ပဏီရဲ့အမှုဆောင်ရာရှိချုပ်ကင်မန်းစစ်မှာပေါ်ဆမှုနဲ့ပြည့်ရှိတယ်ဆိုပြီးတရားရုံးကဒီကနေ့ဆုံးဖြတ်တာပါ။တန်ကျင်6800ရှိတဲ့ကရုရည်ရင်ဟာအပေါ်ပိုင်းမှာလေးနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ရေရင်ကိုပုံမှန်ကွေ့နေကြအတိုင်းကွေ့တဲ့အချိန်မှာတိတ်မောက်သွားတာဖြစ်ပြီးလေးလာရေးကြီးထွက်လာတဲ့အကြောင်းသူကြောင့်အများစုအပါအဝင်လူ300လေးဦးတေဆုံးသွားရတာပါ။ American Bidon Zuya Churi Darima, the Kamama Jong, Buddha, Nindu, Jijayobi, not a letter of Melu, Moluda Kamandu Rigapioni Bari. New York Bin and Buffalo Muma, Nindu, Navi, Niba, Chatabi, not a letter of Melu Kamantaraba. Lake Effect Snow One in Lukore, and Muda Moluda Tanaye, Ninja Jin Sanyadri Bijama, the Gene, Ni Bine, Nabindu, Buffalo Muma, not a Nindu, Tobijo, Tachana, Nelu Kamantabido, EKB, Apianelli, Dekamelule, Piotava, Kamia. Direct from Washington.
တိုင်တိုင်းအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိမ်းပြောပြခဲ့တာပါခင်ဗျာအခုတော့သမရဦးသိန်းစိန်နဲ့ဗီအိုအီတို့တီးသန့်တွေ့ဆုံမေးမြန်းခန်းကိုနားဆင်ရပါမယ်ဒေါက်ဆန်းစုကြည်နဲ့လေးပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးကိစ္စအပါအဝင်ဖွဲ့စည်းပုံပြင်ဆင်ရေးမှာသမရနဲ့တက်မတော်အခမ်းအနားစတာတွေကိုသမရဦးသိန်းစိန်နဲ့ဗီအိုအီမြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းတို့ โอเคကျွန်တော်ပထမဆုံးမေးချင်တာကတော့အခုတမရရဲ့အစိုးရပထမတက်တန်းပေါ့နော်ပထမတက်တန်းကအခုလာမဲ့2015ခုနှစ်မှာဒီရွေးကောက်ပွဲအောင်မြင်စွာကျင်းပပြီးပြီဆိုလို့ရှိရင်တက်တန်းဒါပြီးဆုံးတော့မှာပေါ့ဒီတက်တန်းကာလအတွင်းမှာဒါတမရကြီးရဲ့အစိုးရအနေနဲ့ပြုပြင်ဖြောင်းလဲရေးလှုပ်ဆောင်ခဲ့တာညနေပတ်သက်ပြီးတော့အတော်လေးကျေနပ်အားရမှုတွေပြောပြဟိုရှိခဲ့တဲ့အတွက်ကြောင့်မလို့အိန္ဒိယနိုင်ငံတွေနဲ့ဆက်ဆံရေးတွေအပြင်ကိုတစ်ချိန်ကဟိုတင်းမာနေခဲ့တဲ့အနောက်ဥစုနိုင်ငံတွေဘက်ကဆိုလဲပူအောင်ဆောင်ရွက်မှုတွေစီးပွားရေးပိတ်ဆို့ထားတာတွေဖြေလျှော့ပေးတာတွေလှုပ်လာခဲ့တယ်။ဒါတော့လည်းဟိုအစောပိုင်းမှာတော်တော်လေးချီကျူးပြောဆိုမှုတွေရှိခဲ့တယ်။ဒါပေမဲ့ဒီလပိုင်းဒီရက်ပိုင်းအတွင်းမှာတော့ဒီဗမာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုတွေဟာနောက်ဆုတ်မသွားဘူးဆိုရင်တော့မှပဲတန့်နေတယ်ဆိုတဲ့ဝေဖန်မှုတွေတချို့ထွက်တာရှိပါတယ်ခင်ဗျာ။အဲ့တော့အဲ့ဒါနဲ့ပတ်သက်လို့တမရရဲ့ဒီတုံ့ပြန်မှုကဘယ်လိုရှိမလဲခင်ဗျာ
အဲ့တော့ပြုပြင်ပြောင်းလဲမှုတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အဆင့်၃ဆင့်ကျွန်တော်တို့ဒါကြိုးပမ်းပြီးတော့ကျွန်တော်တို့လုပ်တော့ပထမဆုံးရတော့ first wave ပေါ့ခုနကနော် first wave ဆိုတော့ဒီသွေးထတန်ရမှုတွေမရှိဘဲနဲ့ငင်းချင်းသာသာလေးနဲ့ပြောင်းလဲနိုင်ဖို့အတွက်ကိုဒါကျွန်တော်တို့စတက်တက်လာချင်းတရားကိုစူးစမ်းပြီးတော့ကျွန်တော်တို့လုပ်တော့ဒါ first wave ပါနောက်တစ်ခါ second wave ကတော့ကျွန်တော်တို့ခုနကတော့ဘာတွေကျွန်တော်တို့ပြုပြင်ပြောင်းလဲမလဲအဲ့တော့ပြုပြင်ပြောင်းလဲရမယ့်ဟာတွေကခုနကတော့ကျွန်တော်နိုင်ငံရေးကကျွန်တော်တို့ပြုပြင်ပြောင်းလဲရတာလေစီးပွားရေးကကျွန်တော်တို့ပြုပြင်ပြောင်းလဲတာလေနောက်တစ်ခါအုပ်ချုပ်ရေးကကျွန်တော်တို့ပြုပြင်ပြောင်းလဲတာလေထပ်ဆောင်ပြီးတော့ခုနကတော့တိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်ကပုဂ္ဂလိကကဏ္ဍကိုမြှင့်တင်ပေးမှဒါတိုင်းပြည်စီးပွားရေးလည်းဖွံ့ဖြိုးတိုးတက်မယ်ဆိုတော့အဲ့တော့ပုဂ္ဂလိကကဏ္ဍမြှင့်တင်ရေးဆိုတာကပါဝင်ဒီ၄ချက်ကဒုတိယကျွန်တော် second wave အနေနဲ့ပြုပြင်ပြောင်းလဲမှုတွေကိုကျွန်တော်အကောင့်တက်ပေါ်ပြီးတော့ဆောင်ရနေတာ
ဟုတ်
ဆောင်ရနေအဲ့တော့ဒီ third wave မှာတော့ကျွန်တော်လောက်ကန်ဆောင်ရနေတာနေပတ်သက်ပြီးတော့ခုနကလိုကျွန်တော်တို့ဟိုနေနေပေါ့လေကျွန်တော်တို့ရဲ့ဒီလက်တွေလုံနိုင်တဲ့ဟာတွေဘလောက်ကျွန်တော်တို့လုံနိုင်သလဲ result ပဲပေါ့ result တွေဘလောက်တော့လုံနိုင်တယ်အဲ့တော့ result တွေကိုပြန်လဲဖော်ထုတ်ပြီးတော့မှဘလောက်တော့လုံနိုင်တယ်ရှေ့ကိုကန်ဆက်ပြီးတော့တို့တွန်းပြီးတော့လုံကြအောင်ဆိုပြီးတော့အခု third wave ပါဒီတိုင်းကျွန်တော်သွားတော့ကျွန်တော်ထင်ပါတယ် third wave လုံချင်းနေပဲကျွန်တော်တက်တန်းလည်းဟိုပြင်ပြောက်သွားမယ်လို့ကျွန်တော်ထင်ပါတယ်အဲ့တော့ခုနကလိုဟိုတိုးရထားတွေလည်းရှိတာကျွန်တော်တို့အမှန်ပါပဲဟိုအခက်ခဲတွေအကြက်တွေဒါတွေရင်ဆိုင်ရတာလည်းဒါတွေအမှန်ပါပဲ
အပြင်ဘက်ပိုင်းမှာအခုအဓိကအဖြစ်ဝေဖန်ကြတယ်ဆိုတဲ့သဘောကတော့ဘုမာအဖြစ်ဒါဖွဲ့စည်းပုံအခြေခံဥပဒေပြင်ပြောင်းလဲဆိုင်ရာကိစ္စနိုင်ငံရေးပိုင်းဆိုင်ရာကိစ္စနောက်ဟိုအထူးသဖြင့်ဒီအပြည့်အခက်ရစေးလို့ကိစ္စမျိုးတွေပေါ့ဒီလိုအပြည့်အခက်ရစေးလို့ကိစ္စမျိုးမှာဆိုရင်အစောပိုင်းကတမန်တော်ကြီးပြောတဲ့အထက်မှာလည်းပါပါတယ်ပထမဆုံးဦးစားပေးအနေနဲ့ကဒုတိယတန်ရုံမှုတွေရက်စဲပြီးတော့ဒါအပြည့်ခက်ရက်စဲရေးရနေပြီးတော့နိုင်ငံရေးဟိုဆွေးနွေးမှုတွေချီသွားမယ်ဆိုတာဒါနိုင်ငံတော်ရဲ့ဟိုမူဝါဒတရားအနေနဲ့ဦးစားပေးမူဝါဒတရားအနေနဲ့ချပြီးလုပ်နေတယ်ဆိုတာလည်းကျွန်တော်တို့သိပါတယ်ဒါပေမဲ့အခုဒီရက်ပိုင်းအတွင်းမှာပဲဒီလိုလုပ်နေတဲ့ကြားတွေကပဲအထူးသဖြင့်ဒီရက်ပိုင်းအတွင်းမှာအထူးသဖြင့်ကေကချင်အဖွဲ့တွေနဲ့ပေါ့နော်ကေကရအဖွဲ့နဲ့ဆိုလို့ရှိရင်အဲကချင်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်တမတော်ဘဲကထိခိုက်တာကြားသလိုမနေ့ကဆိုလို့ရှိရင်လည်းတမတော်ရဲ့ပြစ်ခတ်မှုကြောင့်ကချင်အဖွဲ့ကဒီဘူလောင်းတင်နန်းကလူငယ်လေးတွေ20ကျော်ပြီးဆုံးခဲ့ရတယ်ဆိုတော့ဖြစ်ရမျိုးကျွန်တော်ကြားရတယ်။ကြားရတယ်ဆိုတော့ဒီကိစ္စမျိုးတွေကိုတားဆီးနိုင်ဖို့ဒါမှမဟုတ်ဟိုဒီကိစ္စတွေကိုကာကွယ်နိုင်ဖို့ဒီကိစ္စတွေကနေပြီးတော့ပြည်ပခအကြီးကြီးမားမားထပ်ပြီးဖြစ်မသွားစေဖို့ဆိုလို့ရှိရင်ဟိုတမရကြီးအနေနဲ့အရေးတကြီးဗာမြန်လှုပ်ချင်တယ်ဗျာ။အရေးကြီးဗာမြန်ပြောချင်တာရှိတယ်ခင်ဗျ။
အဲ့တော့ဒီအရေးရှင်းရမယ်ဆိုရင်နော်အခြေခံကတော့ခုနကလိုငင်းငယ်ရရှိကိစ္စကျွန်တော်တို့ရဲ့ဒီ ပြည်သူအများစုရဲ့ဆန္ဒပါလေပြောကြမစို့နဲ့ပြည်သူအလုံးရဲ့ဆန္ဒဖြစ်ပါလားပြည်သူအလုံးရဲ့ဆန္ဒဖြစ်တဲ့အောင်ငြိမ်းချမ်းရရှိဖို့အတွက်ကိုကျွန်တော်အစိုးရအနေပြီးတော့ပြည်သူအများစုဆန္ဒဖြစ်သလိုကျွန်တော်တို့ရဲ့ဆန္ဒလည်းဖြစ်တယ်ဒါကိုကျွန်တော်ကြိုးပမ်းပြီးတော့အကောင့်တွေပေါ်ဆောင်ရွက်နေတော့အဲ့တော့ပြည်တစ်ခါတိုက်ခိုက်မှုရဆွဲကြဖို့အတွက်လည်းနှစ်ဖက်ကကျွန်တော်အကြံအောင်းများစွာကျွန်တော်ဒါတွေ့ဆုံပြီးတော့ကျွန်တော်ဆွေးနွေးကြတယ်တိုးစလဲတချို့အပိုင်းလေးတွေကကျွန်တော်အလျှော်တင်းလေးတွေရှိတယ်အလျှော်တင်းလေးတွေလည်းတချို့လျှော့ပေးနိုင်တာတွေလျှော့ပေးနိုင်တယ်တချို့မပေးနိုင်တဲ့ဟာလေးတွေလည်းပြန်ပြီးတော့စဉ်းစားကြပြုကြတယ်အဲ့တော့ကျွန်တော်ရဲ့ဆန္ဒကတော့ပြစ်ခတ်တိုက်ခိုက်မှုကိုကျွန်တော်ရအောင်ရဆွဲကြတယ်ရဆွဲကြတယ်အဲ့တော့ပြစ်ခတ်တိုက်ခိုက်မှုဖြစ်တယ်ဆိုတာလည်းဟိုတစ်ဖက်တည်းကြောင့်ဖြစ်တာတော့မဟုတ်ပါဘူးနှစ်ဖက်မှာကျွန်တော်ဒါပြဿနာလေးတွေကျွန်တော်ရှိပါတစ်ဖက်မှာပြဿနာလေးရှိတယ်အဲ့တော့သူ့ဘက်ကိုယ်ဘက်ဟိုလူကလွန်နေဒီလူကလွန်နေတဲ့ဒါတွေကိုကျွန်တော်တို့ပြောနေလို့ရှိရင်လည်းပြီးဆုံးမှကျွန်တော်တို့မဟုတ်တော့တိုးတော်လည်းဒီကနေ့အထိကတော့ခင်ဗျားပြောသလိုပဲပြစ်ခတ်တိုက်ခိုက်မှုလေးတွေရှိသေးလို့ဒီလိုတွေကျွန်တော်တို့ဖြစ်နေတာကျွန်တော်ယူရကြတော့ပြက်ကတိုက်ခိုက်မှုရပ်ဆဲကြတယ်ပြက်ကတိုက်ခိုက်မှုရပ်ဆဲဖို့အတွက်ကျွန်တော်နီးလန်းနေရှာကြတယ်ဘယ်လိုတွေလုပ်ကြမလဲတက်ကိုလည်းကျွန်တော်ပြောတာပါတစ်ဖက်ကိုလည်းကျွန်တော်ဒါညှိတာပါတက်ကိုဆိုလို့ရှိရင်မင်းတို့သွားပြီးတော့စကားနေကိုတိုက်ထားပြူတာဘာညာလုံးဝမင်းတို့မလုပ်နဲ့တိုးတော်လည်းပဲဟိုလူဆိုတော့ကိုယ့်အသက်တော်ကိုကာကွယ်ပိုင်ခွင့်ရတော့ရှိရမှာကိုယ့်ရဲ့လုံခြုံရေးအတွက်ကိုယ့်ကိုခုခံကာကွယ်ရုံမှာအပါဂျာနာဘာမှမလုပ်နဲ့ဒါတွေလည်းတက်အပိုင်းရသူတို့ဒါလိုက်နာပြီးတော့ဆောင်ရွက်နေပါတော်တော်လေးမြေပြင်မှာအောက်ချိန်မှာကျတော့တချို့ကိစ္စလေးတွေကဟိုလူကစပြစ်တယ်ဒီလူကစပြစ်တယ်နဲ့ဒီပြဿနာလေးတွေဖြစ်နေအဲ့တော့ဒါတွေကိုရှင်းနိုင်ဖို့အတွက်ကစောင့်ကြည့်လေ့လာတဲ့အဖွဲ့ကျွန်တော်ကဒါကိုတည်ဆောက်ရမယ်နောက်တစ်ခုကခုနကတော့ဆက်ဆိုင်ရေးစခန်းတွေကျွန်တော်တို့ထားရမယ်အဲ့တော့ဆက်ဆိုင်ရေးစခန်းတွေလည်းကျွန်တော်တို့ဒါထားဖို့အတွက်ဒါတွေလည်းကျွန်တော်နှစ်ဖက်ဟိုဆုံးဖြတ်ထားပြပါပြီစောင့်ကြည့်လေ့လာတဲ့အဖွဲ့နဲ့စောင့်ကြည့်ပြီးတော့ तू ကတော့လွန်တယ် तू ကမှားတာအဲ့တော့နောက်တစ်ခါဒါမျိုးမဖြစ်အောင်ဟိုကဂရုစိုက်မယ်စသည်အားဖြင့်ဒီအဖွဲ့တွေလည်းဖွဲ့စည်းပြီးတော့ကျွန်တော်တို့ကဒါလှုပ်ထားပြီးပြီလှုပ်ထားပြီးပြီဆိုတော့ဒါဒီနဲ့ကျွန်တော်ကမဖြစ်အောင်ထိန်းသွားပါပဲအဲ့တော့ပြက်ခတ်တိုက်ခတ်မှုတွေကျွန်တော်တို့ကလည်းမဖြစ်စေချင်တပ်ဖက်ကလည်းခုနကလိုထိခိုက်ကလန်ဟိုကြာဆုံးမှုဘာညာရှိတယ်ပြုတယ်ဆိုရင်ဟိုတိုင်းပြည်အတွက်ပဲနင့်တာတော့တပ်ဖက်ကလည်းထိခိုက်ကြာဆုံးမှုတွေရှိတယ်ပြုတယ်ဆိုတော့တိုင်းပြည်ရပဲနင့်တာ
နောက်ပြည်နာတွေ
မဖြစ်မဖြစ်စေချင်အဲ့တော့တက်ကလည်းကျွန်တော်ပြောပါတယ်အခုဖြစ်စေတဲ့ပတ်သက်ပြီးတော့ခုနကလိုဖြစ်တဲ့ပြုတဲ့ကိစ္စတွေကိုခင်ဗျားတို့ခုနကလိုအင်တာဗျူးလုပ်လိုက်ပါမှန်မှန်ကန်တဲ့ပြည်သူတွေသိပါဖြစ်တဲ့ဆိုတာနှစ်ဖက်မှာဒါပြဿနာရှိလို့ကျွန်တော်ဖြစ်ကြတာ
။
တစ်ဖက်တည်းပြည်ယုံတာမဟုတ်ဘူး။နှစ်ဖက်ပြည်လို့ဒါကပြဿနာဖြစ်ကြတာ။ဒီလိုဖြစ်တာတွေကကျွန်တော်ငြိမ်းချမ်းရေးဆွေးနွေးတဲ့ဟာတွေကိုသွားပြီးတော့ခုနကလိုကျွန်တော်အနောက်ရှက်ဖြစ်စေတယ်။ကျွန်တော်တို့ရဲ့ခုနကလိုပထမခြေလှမ်းဖြစ်တဲ့ပြက်ခတ်တိုက်ခိုက်မှုရဆေးဆိုတဲ့ကျွန်တော်ရည်မှန်းချက်ကိုသွားပြီးတော့ဒါကခုနအကျိုးသက်ရောက်မှုတွေရှိစေတယ်။အတန်းတိုင်းဆိုကျွန်တော်ကတော့မဖြစ်စေချင်နှစ်ဖက်ကိုခုနက
ဟုတ်ကဲ့ဒါနဲ့ဆက်ဆက်လို့ပဲပေါ့နော်တခြားကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့အခြေအနေတွေအပေါ်ကိုဟိုအများဆောင်ကြည့်ပြီးတော့လေ့လာပြီးတော့ဟိုဝေဖန်ကြတဲ့ဟိုတိုင်းတာကြတဲ့အခြေအနေတခုပေါ့အဲ့ဒါကဒီအခြေခံဥပဒေပြုပြင်ပြောင်းလဲနေဆိုင်ရာကိစ္စအဲတခြားဆိုင်မှာပြီးခဲ့တဲ့နှစ်ရက်ကပဲအပြည်သူ့လွတ်တော်ရဲ့ဥက္ကဋ္ဌကြီးသူရဦးရွှေမန်းကအဲတင်းသာရှင်းလင်းပွဲလုပ်ပါတယ်တင်းသာရှင်းလင်းပွဲမှာအဲပြောထားတဲ့စိတ်ဝင်စားစရာအကြောင်းလေးတစ်ခုကဒီတမတော်ရဲ့အခမ်းကဏ္ဍတမတော်ရဲ့အခမ်းကဏ္ဍအပြင်တမနာကြီးအနေနဲ့လည်းတမနာပေါ်မှာဩဇာအာဏာရှိတဲ့ပုဂ္ဂိုလ်တူတယောက်အနေနဲ့တမနာကြီးတို့ရဲ့စေတနာနဲ့လုပ်ပိုင်ခွင့်နဲ့ဆိုလို့ရှိရင်အခြေခံဥပဒေပြောင်းလဲရေးဟာဖြစ်လာနိုင်ပါတယ်ဆိုတဲ့သဘောမျိုးပြောသွားပါတယ်အဲ့တော့တမနာကြီးအနေနဲ့တမတော်ကိုဩဇာသုံးပြီးဘလို့များတိုက်တွန်းပေးနိုင်ပါလဲဘလို့အခြေခံဥပဒေပြောင်းလဲရေးသူသဖြင့်ပေါ့နော်ဖွဲ့စည်းပုံအခြေခံဥပဒေမှာပုံမှန်436ပြောင်းလဲရေးမှာဘာရီမန်းတိုက်တွန်းပြီးနိုင်တယ်ဘာရီမန်းတိုက်တွန်းပြီးဘုဆန္ဒရှိတယ်လဲဆိုတာလေးကိုတစ်ချက်တော့ပြောပြပေးပါဦ
းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးသည်အဓိကကတော့တာဝန်ရှိဆုံးတော့လွှတ်တော်ထဲမှာဒုတိယတော့ကတော့ပြည်သူပဲကျွန်တော်တို့အကုန်တော့ပါလဲတော့အစိုးရကလည်းဘာလုပ်လိုက်ပါပြင်လိုက်ပါမပြင်လိုက်ပါနဲ့ကျွန်တော်ပြောလို့မရပါဘူးတပ်ကလည်းသွားပြီးတော့ခင်ဗျာဒါပြင်လိုက်ပါမပြင်လိုက်ပါနဲ့ပြောလို့မရပါဘူးခုနကနော်အဲ့တော့တပ်ကိုကျွန်တော်ကတော့ခင်ဗျားတို့ကတော့ဒါမပြင်ဖို့အတွက်ပြောလိုက်ပါဒါမပြင်ဖို့အတွက်ပြောလိုက်ပါကျွန်တော်ပြောလဲဘာမှအဓိပ္ပာယ်မရှိဘူးခုနကလိုတက်ကပြောလည်းခင်မပြင်းနဲ့ဗျာဆိုလို့လဲလွတ်တော်တွေကနေအတိပြုဆုံးဖြတ်လိုက်ရင်ပြင်လို့ရတာပဲခုနကဟာလားဒါပြင်ပါဗျာဆိုပြီးမှလည်းလွတ်တော်တွေကနေသူတို့မင်းနဲ့ခွဲဆုံးဖြတ်တယ်အဲမဲရတော့အရေးတောင်မှုမရှိဘူးဆိုရင်လည်းဒါခုနကလိုအနည်းဖြစ်မှာအဓိကတော့ခုနကလိုလွတ်တော်ရဲ့အဆုံးဖြတ်ပါတမရရဲ့အဆုံးဖြတ်လည်းမဟုတ်ဘူးကာဝေးဥစည်းချုပ်ရဲ့အဆုံးဖြတ်လည်းမဟုတ်ဘူးဒါဒီကိစ္စပြင်မှုမပြင်မှုကတမရကကာဝေးဥစည်းချုပ်ကိုသွားပြီးတော့ပြောစရာလည်းကျွန်တော်တို့ဒါမရှိပါဘူးအကြောင်းလည်းမရှိဘူးအဲတော့အဓိကအရှင်းဆုံးမှာပဲဒီထက်မှာပထမဆုံးကခုနကလွတ်တော်မှာတောင်းရှိတယ်လွတ်တော်ကပဲပြင်သိနေမပြင်သိဘူးဒါကိုခုနကလိုဟာလားသူ procedure တွေပေးထားပြီးဖြစ်တယ်ဒီ procedure တိုင်းလုပ်တော့ဘူးလို့လွတ်တော်မှာပြင်လို့ရတဲ့ဟာတွေပြင်လို့မရတဲ့ဟာတွေကြားလို့ရှိရင်ခုနကလိုဖွဲ့ဦးနေတဲ့ကျွန်တော် referendum နဲ့ဒါလုပ်ပါဆိုပြီးတော့ဟိုတိုင်းမှာတိကျပြောထားတာပြင်စင်းမပြင်စင်းရဒိုက်ရိုက်သမရတို့ ကာဝေးဦးစီးချုပ်တို့နဲ့ခန္ဓာကလို့ဒီတိုင်းရိုက်ကျွန်တော်တို့ကပတ်သက်မှုကျွန်တော်မရှိပါဘူ
းခမရာကြီးကမကြသေးခင်ကပဲဒီတမားကြီးရဲ့အိမ်တော်ကိုမြန်မာနိုင်ငံရဲ့နိုင်ငံရေးမှာအရေးပါတဲ့လူ14ဦးကိုဖိတ်ခေါ်ပြီးတော့ဆွေးနွေးခဲ့ကြတယ်လို့ကျွန်တော်ကြားပါတယ်ဒီဆွေးဒါပေမဲ့လည်းဒီဆွေးနွေးပွဲကအချိန်သတ်မှတ်ချက်အရာရောအချိန်နေအချိန်ခါရရောဟိုလေ့လာသူတွေရဲ့အမြင်အနေထားအရာကတော့ဟိုသဘောထားအမြင်နည်းနည်းရှိုင်းရှိုင်းဖလှယ်တဲ့အဆင့်ကိုမရောက်ခဲ့ဘူးတွေးဆုံတဲ့သဘောလောက်ပဲရှိခဲ့တယ်ရှေ့ဆက်တိုးအောင်မဲ့အနေထားမျိုးရှိနေတယ်လို့သုံးသပ်တာကျွန်တော်ကြားပါတယ်တစ်ဖက်မှာလည်းဒေါအောင်ဆန်းစုကြည်ပေါ့နော်ဒေါအောင်ဆန်းစုကြည်လည်းဒါဟိုလူလူလေးစားရတဲ့ဒီမိုကရေစီရေးတက်တက်ကြွကြွဆောင်ရည်နေတဲ့ခေါင်းဆောင်တဦးအနေနဲ့ကစင်တစိုက်တောင်းဆိုနေတဲ့လေးပွင့်ဆိုင်စင်လို့ပဲဆိုတဲ့သဘောမျိုးဟိုဒါမျိုးဖြစ်စေခြင်းနဲ့ဆိုတာကိုပဲဆက်ပြောနေတော့ဒီလေးပွင့်ဆိုင်တွေးဆုံမှုတောင်းဆိုမှုအပေါ်ကိုတမနာကြီးအနေနဲ့ဘလို့များဆက်ပြီးဆောင်ရွက်ပေးခြင်းလဲခင်ဗျာဒါဖြစ်လာနိုင်သလားလို့ဖြစ်လာနိုင်မယ့်အနေအထားရှိပါသလား
ဟိုနည်းဖြစ်ပါလေဟိုခံမိတဲ့မိကွန်ကဒါအမှန်တမ်းဟိုမေးသိမ့်မိတိုက်တဲ့မိကွန်ပါပဲအဲ့တော့တစ်ဖက်နဲ့တစ်ဖက်တူးနဲ့တူးတယောက်နဲ့တယောက်ကတော့သဘောထားချင်းတူတာတွေရှိသလိုမတူတာတွေကျွန်တော်ရှိမှာပါအဲ့တော့တူတာတွေကိုကျွန်တော်တို့ပူးပေါင်းပြီးတော့လုပ်ကြရအောင်မတူတာတွေကိုကျွန်တော်တို့ခုနကလိုဆွေးနွေးခြင်းတိုင်ပင်ခြင်းညှိနှိုင်းခြင်းနဲ့ကျွန်တော်တို့ဒီတိုင်းကျွန်တော်တို့ဟာလာဒီနိုင်ငံရေးရင်ကျိမှုသက်အရာကျွန်တော်လုတ်သွားကြရအောင်ဆိုတာဒါကျွန်တော်တို့ရဲ့မူဝါဒပါကျွန်တော်တို့မူဝါဒကျွန်တော်တို့ဒီထဲမှာအချင်းချင်းပဲပြောနေလက်နက်ကင်တာတဲ့အဖွဲ့အစည်းနဲ့တောင်မှဒီမူဝါဒနဲ့ကျွန်တော်တို့ဒါလုတ်သွားတာပါမတူတာတွေရှိတယ်ကွဲပြားခြားနားမှုတွေကိုကျွန်တော်လက်ခံရမယ်တူညီတာတွေလည်းကျွန်တော်ရှိတယ်တူညီတာတွေကိုတွဲပြီးတော့လုပ်ကြမယ်မတူညီတာတွေကြလို့ရှိရင်ခုနကလိုတယောက်နဲ့တယောက်အနိုင်အရှုံးနေနဲ့ပတ်ထုတ်ပြင်းမဲ့အစားဆွေးနွေးခြင်းတိုင်ပင်ခြင်းညှိနှိုင်းခြင်းနဲ့ဒီတိုင်းကျွန်တော်လုတ်သွားကြအောင်ဒါကျွန်တော်တို့ရဲ့အခြေခံမူဝါဒနောက်တစ်ခုကခုနကလိုဒီဆွေးနွေးဖို့အတွက်ကျွန်တော်တို့တောင်းဆိုလာတယ်နော်လေးယောက်တွေ့ကြပြူကြမယ်ဆိုပြီးတော့တောင်းဆိုလာအဲ့တော့တိုင်းပြည်တပြည်လုံးရဲ့အရေးကိစ္စဟာကျွန်တော်တို့လေးယောက်ထဲနဲ့ဆွေးနွေးပြီးတော့ကျွန်တော်တို့အဆုံးဖြတ်ပေးမှလာတိုင်းပြည်တပြည်လုံးရဲ့ကိစ္စကိုကျွန်တော်တို့လေးယောက်နဲ့ဆွေးနွေးပြီးတော့အဆုံးဖြတ်ပေးတာဆွေးနွေးတာကကျွန်တော်တို့ဒါမှန်ကန်တဲ့လမ်းကြောင်းတစ်ခုတော်တော်လေးဒီလေးယောက်ထဲနဲ့ဆွေးနွေးကြမယ်ပြုမယ်အဆုံးဖြတ်ပေးကြမယ်ဆိုတော့ဒါကတော့ကျွန်တော်ကတော့မပြည့်စုံလို့ကျွန်တော်ထင်တယ်မပြည့်စုံဘူးထင်တဲ့အတွက်ကြောင့်ခဲတောင်ဝင်ရှိတဲ့လူတွေကိုကျွန်တော်ချက်လိုက်ကြအောင်ဆရာဒါပြေးခဲ့တဲ့အပတ်ကဆိုလို့ရှိရင်အစိုးရဘက်ကကျွန်တော်လက်တက်တယ်ဒုသမရနှစ်ယောက်လက်တက်တယ်လွှတ်တော်ဘက်ကဆိုရင်လည်းလွှတ်တော်ပြည်သူလွှတ်တော်ဥက္ကဋ္ဌတက်တယ်အမျိုးသားလွှတ်တော်ဥက္ကဋ္ဌကျွန်တော်တက်တယ်နောက်တကပါတီတွေပါတီဆိုရင်အခုကျွန်တော်ပြန်ကြည့်လိုက်လို့ရှိရင်ပါတီကပါတီ40ကိုကိုစားပြုထားတဲ့အဖွဲ့5ဖွဲ့ပါလားပါတီ40ကိုကျွန်တော်ကိုစားပြုထားတဲ့အဖွဲ့5ဖွဲ့ပါလားအဲ့ဒီပါတီခေါင်းဆောင်တွေလည်းကျွန်တော်တက်တယ်တမ္မတော်ဆိုရင်လည်းကာဝေးဦးစီးချုပ်တက်တယ်ဒုချုပ်လည်းတက်တယ်အဲ့တော့၄ယောက်နဲ့ဆိုလို့ရှိရင်ဒီလူတွေကခုနကလိုများများနဲ့ကျွန်တော်ဆွေးနွေးတာတိုင်းပြည်အတွက်ပို့ပြီးတော့များကျွန်တော်တို့မကောင်းဘူးလားခုနကလည်းဟုတ်တယ်မလားလေးယောက်တည်းဆိုတော့ကျင်းနဲ့ကျင်းမြောင်းတယ်အများနဲ့ကျွန်တော်ဆွေးနွေးကြအောင်ဆွေးနွေးဖို့ဆိုတာတော့ဒါမှန်တဲ့လက်ခံတယ်ခုနကလည်းတော်တော်လည်းအများနဲ့ဆွေးနွေးတာတိုင်းပြည်အတွက်ပို့ပြီးတော့အချိုးရှိမယ်ဆိုပြီးတော့ဒါကျွန်တော်ရဲ့ခံယူချက်ရကျွန်တော်ဒီလိုခနဲ့လုပ်တာပါပဲခုနကလည်းဆွေးလည်းဆွေးနွေးပြီးပြီဒါရုပ်ပြအနေနဲ့ကျွန်တော်ဆွေးနွေးတာမဟုတ်ဘူးအဲ့အစည်းအဝေးကလည်းပြောလိုက်တယ်မကြမ်းမကြာကျွန်တော်တို့တွေ့ကြရအောင်မကြမ်းမကြာဆွေးနွေးရအောင်ဒါကျွန်တော်ရဲ့ဒါနိုင်ငံရေးစီရင်တာပါ
အချိန်အပိုင်းချရရအဒါဆိုလို့ရှိရင်လေးပွင့်ဆိုင်မဖြစ်နိုင်ဘူးဆိုရင်ဒီ14ပွင့်ဆိုင်ပေါ့နော
်မဖြစ်နိုင်ဘူးဆိုတော့မဟုတ်ဘူ
းဟုတ်ကဲ့
တိုးစုံလည်းကျွန်တော်တို့ကတော့ပုဂ္ဂိုလ်ချင်းကတော့ကျွန်တော်တယောက်ထဲလက်တွေ့နေကြတာတူးချင်းတွေတွေ့နေကြတာလည်းရှိတာအဲ့တော့၄ယောက်တည်းဆွေးနွေးမယ်အစားအများနဲ့ဆွေးနွေးရ
ဒီ14အများနဲ့ဆွေးနွေးပွဲကဘယ်လိုလောက်မှဆက်ဖြစ်မလဲ
ကျွန်တော်သွားတာပါကွာဟု
တ်ကဲ့ဘယ်လိုလောက်ထပ်လုပ်ဖို့စိတ်ရှိအောင်လဲ
ကျွန်တော်ထင်တယ်အချိန်တော့ကျွန်တော်တို့သတ်မှတ်ထားတာတော့မရှိဘူးခဏခဏကျွန်တော်တို့တွေ့နိုင်လေကောင်းလေပါပဲကွာ
ဟုတ်ကဲ
့သဘောထားတော့ဒီတိုင်းရှိတယ်ဒီလူတွေကလည်းပုံကူချင်းရတူကြီးကျွန်တော်ရင်းနေနေတဲ့ပုံကူတွေပါပဲခုနကတော့အဲ့တော့ပါတီဆိုလို့ရှိရင်ဒါအားရစရာကောင်းတယ်ပါတီ40ကိုကိုစားပြုတဲ့အဖွဲ့တွေကျွန်တော်တက်လာတယ်ခုနကဟုတ်ကဲ့အဲ့တော့ဒေါင်းစုစုကြည်ကလည်းဒီလေးဝန်ဆိုင်ဆွေးနွေးဖို့ဆိုတော့ဟာကိုသူတောင်းဆိုတာလဲပါတီဥက္ကဋ္ဌတယောက်အနေနဲ့သူကခုနကလိုလက်မှတ်ထိုးပြီးတော့ဒီလိုတောင်းဆိုတာသူပါတီဥက္ကဋ္ဌတယောက်အနေနဲ့တောင်းဆိုတာဖြစ်တယ်သူတယောက်ထဲတဲ့ကြံတဲ့ပါတီဥက္ကဋ္ဌတွေလည်းပါတာပို့ပြီးတော့မကောင်းဘူးလားခုနကမကြောက်လို့ကတော့ဒီအွန်လိုင်းအတိုင်းကိုကျွန်တော်ယူစားပြီးတော့ဒါတိုင်းပြည်တော့တာပါဟုတ
်ပါအ
များနဲ့ဝိုင်းပြီးတော့ဆုံဖြတ်တာပို့ပြီးတော့ကျွန်တော်ကဒါပို့ပြီးတော့ပြေဆုံးတယ်ပို့ပြီးတော့အချက်လက်တွေပို့ပြီးတော့ပြေပြေဆုံးနဲ့ကျွန်တော်ရမယ
်
ဆိုတော့ဒီအမြင်နဲ့ကျွန်တော်ဒါလောက်တာပါခုနကအဲ့
တ
ော့နောက်ထပ်လည်းကျွန်တော်တွေးမယ်ပြုမယ်တွေးဖို့ပြုဖို့လည်းအချိန်လေးအချိန်ကာပေါ်မှာမတူပြီးတော့ကျွန်တော်တွေးသွားမှာပ
ါအခုပထမဆုံးတွေးဆုံးွဲအပြီးမှာပေါ့နော်အဲတကယ်လို့များနောက်တစ်ခါဒီလိုပဲ14ဦးထပ်တွေ့ကြမယ်ဆိုလို့ရှိရင်အเจ้าအရာကိုတတ်တတ်မှန်မှန်နဲ့ဘယ်လိုဦးစားပေးအเจ้าအရာဆွေးနွေးကြဖို့ရှိနိုင်မှာလဲခင်ဗျ
ကျွန်တော်ထင်တယ်အဲ့ဒီမှာတော့ကျွန်တော်အချက်၃ချက်ကိုကျွန်တော်ကဝင်နေလုပ်ပေးထားပါမယ်ဒီအချက်၃ချက်နဲ့ပတ်သက်ပြီးတော့ခုနကတော့တိုင်းသာစီးနှင်းရေးကိစ္စတွေငင်းကြိုင်းကျွန်တော်ရရှိကိစ္စတွေတိုင်းပြည်ရဲ့ခုနကလိုဒီဟိုဒီငင်းအေးကြိုင်းကိစ္စတွေနဲ့ဖွံ့ဖြိုးတိုးတဲ့ကိစ္စတွေ အဲ့တော့အဓိကတော့တိုင်းပြည်တပြည်မှာဒီကျွန်တော်တိုင်းပြည်အနေနဲ့တော့ဒီကိစ္စတွေကအရေးကြီးဆုံးပါပဲခုနကနောက်ထပ်ကန့်တာပိတ်ဆို့ထားတာမရှိပါဘူးပြောချင်တဲ့ဟာပြောလို့ရပါတယ်ကာရုဆွေးနွေးခြင်းတွေဟာဆွေးနွေးတော်တော်လည်းအချိန်ရတော့ကျွန်တော်စဉ်းစားတယ်အချိန်ကြတော့ကျွန်တော်ဒီဆွေးနွေးပွဲတွေမဟုတ်ပါဘူးကျွန်တော်ဟိုနင်းနေပါဟိုနိုင်ငံတကာဆွေးနွေးပွဲကြီးတွေမှာလည်းဒီတိုင်းပါပဲအ ဖြစ်ပါအဲ့တော့ကန့်တတ်ထားတာချုပ်ချယ်ထားတာမရှိဘူးဆွေးနွေးကျင်တဲ့ဟာကိုခင်ဗျားတို့ဆွေးနွေးလို့ရတယ်ကျွန်တော်ကတော့ဒီຢာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်ကတော့ဆွေးနွေးမယ်ကျွန်တော်ဖိုင်ရတော့ကျွန်တော်ဒီလိုပြောတယ
်
ဒါတွေကလည်းတိုင်းပြည်တစ်ပြည်အတွက်အကုန်အကျုံးဝင်တဲ့ကိစ္စတွေပါကိုယ်နဲ့သူဆွေးနွေးကြတာပါပုံမှန်လည်းပါတမတော်ဖိုင်ရလာတချို့ကိစ္စလေးတွေကိုကျွန်တော်တို့ရှော့ပေးဖို့ပြုဖို့တမတော်နဲ့လည်းဒီလိုမျက်နှာချင်းဆိုင်ပြီးပြောကြပြုကြတာရှိပါဒါအမှန်တမ်းကောင်းပါလားခွန်တော်ကလ
ား
အများနဲ့ဆွေးနွေးကြတော့ကြည်ကြပြတ်ပြတ်ပူဖြစ်လာတာပေါ့ခွန်တော
်ကဲအထူးသဖြင့်တော့ဒီအစိုးရအဖွဲ့တစ်ခုအနေနဲ့ဆိုလို့ရှိရင်တော့တိုင်းပြည်ဒီငြိမ်းရေးနဲ့ဥပဒေစိုးမိုးရေးဦးစားပေးလုပ်ရမယ့်ကိစ္စဆိုတော့ဒီအချက်ပေါ်မှာပဲနိုင်ငံတကာကဟိုအထူးတလဲစိုးရိမ်ပြီးတော့ဟိုစောင့်ကြည့်ဝေဖန်တဲ့ဟိုပြောဆိုကြတဲ့ကိစ္စတွေမှာပါရီပါလဲဆိုတော့ဒီတိုင်းအလူနည်းစုအရေးအဲ့ဒါအပြင်ကိုမကြသေးခင်ကပဲကုလသမဂ္ဂအတွင်းမှုချုပ်ရောသမ္မတဥပမာပါပြောသွားတဲ့သူတို့ခေါ်ရိုဟင်ဂျာပေါ့နော်ရိုဟင်ဂျာဒီဘက်ကဘင်္ဂါလီအရေးကိစ္စမှာနိုင်ငံတော်အစိုးရရဲ့ဂိုင်းတွေပုံသူတို့ရဲ့အခွင့်အရေးချိုးဖောက်ခံရတယ်ဆိုတော့စိုးရိမ်ပူပန်မှုတွေရှိတယ်အလားတူပဲဗမာပြည်တွင်းမှာဒီဟိုဘာသာရေးဆိုင်ရာလှုံ့ဆော်မှုတွေနဲ့မတိမငြိမ်ဖြစ်မှုတွေပေါ့နော်အဲ့ဒါမျိုးလေးတွေရှိနေတယ်ဆိုတော့အစိုးရအဖွဲ့အနေနဲ့ရောဒီကိစ္စတွေကိုပို့ပြီးတော့တိတိယောက်တားဆီးနိုင်မှာဘလို့လှုပ်ဆောင်ထားရည်လေးရှိမယ်ခင်ဗျာကျွန
်တော်တို့အစိုးရဘက်ကတော့ခုနကလိုပဲကျွန်တော်တို့ရဲ့ constitution မှာလည်းကျွန်တော်တို့ပါပါတယ်နော်ကျွန်တော်ခုနကလိုလူမျိုးခွဲကြတာမရှိစေအောင်ဘာသာခွဲကြတာကျွန်တော်မရှိစေအောင်ကျွန်တော်ရှိမှာဘာသာကြီး၄မျိုးကျွန်တော်ဒါသတ်မှတ်ထားတာကျွန်တော်ရှိပါတော့တယ်ဒီဟာကိုခုနကလိုဟိုပြိပခအသွင်နဲ့ဆောင်းခုနကလိုပြည်တွင်းရောပြည်ပရောလှုပ်ဆော်နေတာတွေဒါခင်ဗျားတို့လည်းအသိပါဒီဟာတွေမဖြစ်နိုင်အောင်တတ်နိုင်ကြလို့အစိုးရကတော့နှီးမျိုးစုံနဲ့ကျွန်တော်ထိန်းနေတယ်။တစ်ဖက်ကလည်းကျွန်တော်တို့ဒါမိန်ကုန်းတွေမှာထည့်ထည့်ပြီးတော့ကျွန်တော်ပြောနေတာတွေရှိတယ်။တစ်ဖက်ကလည်းလုံခြုံရေးကိစ္စနဲ့ပတ်သက်ပြီးတော့ဒီလိုအခါလာပြိပခတ်တွေမဖြစ်အောင်ဆိုပြီးတော့ PPC နဲ့ကျွန်တော်လုပ်နေတာရှိတယ်။တစ်ဖက်ကလည်းတရားဥပဒေစိုးမိုးရဒီဥပဒေဖောက်ဖျက်တဲ့လူတွေကိုထိတိကျအောင်နဲ့ကျွန်တော်အရေးယူတာတွေပါပြီးကျွန်တော်တို့ဒါတွေလုပ်နေပါတယ်ခုနကလို့နော်။ကျွန်တော်တို့ဟိုနေ့မှာပဲပြိပကဒီကနေ့သူတို့စိုးရိမ်နေသလိုဟိုနေ့ဒီစိုးစိုးဝါးဝါးကြီးရခိုင်ဘက်မှာလည်းကျွန်တော်တို့ဒါမရှိပါဘူးတချို့ကတော့ညှင်းပန်းလို့နှိမ့်ဆက်လို့လှေတွေနဲ့ထွက်ပြေးကြတယ်ပြူကြတယ်ဆိုတာဒါကိုသတင်းတွေကချက်ကားပြီးတော့ကျွန်တော်ရေးကြပြူကြတာပါဘာလို့ဒီထဲကနေထွက်ပြေးဖို့အတွက်နေနေသားသားခုနကဒီထက်မှနေချင်ကြတဲ့လူတွေကများပါတယ်ဘာလို့ကြဲကြဲဝင်းဝင်းရှိတယ်လောက်ကန်စားတော့လို့ရတယ်စားဖို့သားဖို့အတွက်လယ်ယာတွေရှိတယ်နေဖို့ထိုင်ဖို့အတွက်မပူရဘူးခုနကလို့ဆိုတော့ဒီကနေပြီးတော့ထွက်ပြေးပြေးကြပြူကြတယ်ညှင်းပန်းနှိမ့်ဆက်လို့ဘာညာဆိုတာဒါတွေကဟိုတချို့ဟိုနေဖြစ်တဲ့လူတွေနဲ့ဟိုသဘောထားအမြင်တမျိုးနဲ့ခုနကလို့ကျွန်တော်ဒီလိုတွေထင်အောင်ထင်မှဖြစ်အောင်ရေးချပြကြတော့ဒီကနေ့ထိရခိုင်ပြည်နယ်မှာဘာမှကျွန်တော်စိုးစိုးဝါးဝါးမရှိပါဘူးသူဟာနဲ့သူတည်တည်ငြိမ်ငြိမ်အေးချမ်းချမ်းနေတယ်ပြည်ပအဖွဲ့တွေဆိုလို့ရှိရင်လည်းသူတို့ကူညီစင်တာတွေဝိုင်းပြီးတော့ကူညီနေတော့ကျွန်တော်အကူညီတဲ့နေရာမှာတော့ကျွန်တော်ပြောတယ်ကျွန်တော်ရဲ့တိုင်းရင်းသားတွေဒီမှာရှိနေတဲ့ရခိုင်တိုင်းရင်းသားတွေရဲ့သူတို့ရဲ့အမြင်တွေကျွန်တော်တို့ဦးနေမဖြစ်အောင်တမျိုးမဖြစ်အောင်မျှမျှထားတယ်လေးနဲ့လုပ်ပေးပါခုနကကိုယ့်ဘက်မှာဒါတွေကူညီတယ်ဆိုတော့ဒီဘက်မှာလည်းဒါတွေကူညီပေးဆိုတော့လက်မခံတာတွေဘာတွေလဲမရှိပါဘူးဒီကနေ့တော့ကျွန်တော်တောင်းဝန်ရှိတဲ့လူတွေကလည်းအောက်ခြေတီဆင်းဆင်းပြီးတော့အများအားကျွန်တော်ထိတွေ့ပြီးတော့ဝင်နေလုပ်နေပါအဲ့တော့ဒီရခိုင်အဖွဲ့အစည်းတွေနဲ့လည်းကျွန်တော်တွေ့နေတယ်ဗုဒ္ဓဘာသာဒီရခိုင်တိုင်းရင်းသားတွေနဲ့တွေ့နေတယ်ဖက်ကလည်းကျွန်တော်ဒီအလာမိုဆလင်ဘာသာဝင်နေဖြစ်တဲ့ဒီဘင်္ဂလီတွေနဲ့ကျွန်တော်တွေ့နေတယ်တဖက်ကလည်းခုနကလိုကျွန်တော် UN agency အဖွဲ့တွေနဲ့ခုနကလို MS အဖွဲ့တွေဘာလို့ဆိုတာလဲအခုကျွန်တော်ဒါလုပ်နေတယ်ဟိုတော့ကတော့ဒါအထင်မြင်လွဲမှားမှုတွေနဲ့ဒီလူတွေဖြစ်ကြပြုကြအော်အခုတော့ကပူပေါင်းပြီးတော့ဆောင်ရွက်နေတဲ့အနေဒါရှိတော့ရခိုင်ပြည်နယ်ကလည်းကျွန်တော်သိသလောက်ကတော့အခုကတော့အေးအေးချမ်းချမ်းပါပဲခုနကဟု
တ်ကဲ့
ပြည်တွင်းမှာလည်းဘာသာရေးကလှုံ့ဆော်တာတွေရှိတယ်ဟုတ
်ကဲ့
လှုံ့ဆော်တာဒီလှုံ့ဆော်တဲ့ဟာတွေကတော့ပြိပက္ခအသွင်ဆောင်အောင်လှုံ့ဆော်နေကြတာတွေကတော့မကောင်းဘူးဗောဗျာဒါတွေကတော့ကျွန်တော်မလုပ်သင့်တဲ့ကိစ္စဒါတွေကိုမလုပ်ဖို့အတွက်လည်းကျွန်တော်ကဟာလာဒီသတင်းတွေဘာတွေတဲတွေမှာကျွန်တော်ထည့်ပြီးတော့ပြောရပြတယ်တကယ်ကျွန်တော်တို့ထိထိဦးနှင်းဖြစ်လာလို့ရှိရင်လည်းအန္တရာယ်ဖြစ်လာအောင်လှုပ်လာတယ်ဆိုလို့ရှိရင်လည်းဥပဒေအရကျွန်တော်တို့ကဒါလှုပ်ရမှာပါတရားဥပဒေစိုးမိုးရပြောင်းရင်းနဲ့အညီကျွန်တော်တို့ကလောက်ချပြုကြပါမှာပေါ့နော
်ဟုတ်ကဲ့ခင်ဗျအဲ့တော့အထူးသဖြင့်ဒီချခိုင်ပြည်ကိစ္စနောက်ပြီးပြိပကဖြစ်နေတဲ့နေရာတွေကိစ္စတွေမှာဆိုရင်ဒီလိုအထင်းနဲ့လွဲအမြင်လွဲဖြစ်နေတဲ့ကိစ္စတွေသတင်းမှကိစ္စတွေကိုကျွန်တော်တို့သတင်းသမားတွေအနေနဲ့လည်းဝင်ပြီးတော့စူးစမ်းပြီးတော့တတ်နိုင်မယ့်အမှန်တရားကိုကျွန်တော်တို့လုတ်ပေးခြင်းပါတယ်အဲ့တော့သမားကြီးတို့ဘက်ကလည်းဒီသတင်းလွတ်လပ်ခွင့်ပိုင်းကိုဦးစားပေးပြီးတော့ဆောင်ရွက်စေခြင်းပါတယ်ဒါကတော့ဟိုမိကုန်နေမင်းနဲ့ပန်ကြားတယ်ဆိုတဲ့သဘောပါဟဲ့လား
ဝင်ဖြစ်ပါတယ်ကျွန်တော်တို့ကဟိုဟိုအကျိုးတရားကိုရှေ့ရှုပြီးတော့ပါတယ်ပြည်သူတွေကိုခုနကလို့ဒါမှန်မှန်ကန်ကန်နဲ့ကျွန်တော်အသိပေးခြင်းနဲ့ပြည်သူတွေကိုခုနကလို့မှန်မှန်ကန်ကန်နဲ့ခုနကလို့ပညာပေးခြင်းနဲ့ပြည်သူတွေရဲ့မှန်ကန်နဲ့ခုနကလို့ဥတီချက်တွေဖြစ်လာစေခြင်းနဲ့ပြည်သူတွေရဲ့အတွေးခေါ်တွေအဲ့မှန်ကန်နဲ့ကျွန်တော်အတွေးခေါ်တွေဖြစ်လာတယ်ဆိုတော့ကျွန်တော်ကဒါဝင်းသာအာရနဲ့လက်ခံမှာပါဘယ်သူပဲမဟုတ်ပါဘူးခုနကခရတို့အဖွဲ့တွေမဟုတ်ညာနဲ့ဘယ်အဖွဲ့ပဲဆိုခုနကလို့ပြည်သူတွေအမှန်ကန်တိုင်းကျွန်တော်သိစေခြင်းနဲ့အမှန်ကန်တိုင်းမြင်စေခြင်းနဲ့မှန်ကန်နဲ့လမ်းကြောင်းကိုကျွန်တော်ကခုနကလို့ပို့စေခြင်းနဲ့ဒါကျွန်တော်ရဲ့ဟိုတင်းပါပါဆန္ဒပါပါခုနကလို့ဒါခင်ဗျားတို့မီဒီယာတွေကဒီလိုကျွန်တော်တို့လုတ်ပေးတာကျွန်တော်တို့တော့ကူညီပေးတယ်လို့တောင်းကျွန်တော်တို့ပြောလို့ရမှာပါခုနက
အခုဆိုလို့ရှိရင်တနာကြီးကကျွန်တော်တို့ကိုတွေးဆုံပြီးတော့ခွန်ဆိုင်အားဆိုင်နဲ့ဖြည့်ချပေးတယ်လုပ်ငန်းကိန်းတွေကန်းတွေလည်းဟိုတော်တော်လာလာနဲ့ကျန်းကျန်းမာမာနဲ့လှုပ်ဆောင်ပေးနေတာများတော့ဝမ်းသာပါတယ်အလားတူပဲဆောကပြောခဲ့သလိုဒီ2015ခုနှစ်ရွေးကောက်ပွဲအောင်မြင်မြင်ပြီးသွားပြီဆိုရင်တော့ဒါသမရာကြီးရဲ့ပထမတက်တန်းကကုန်ဆုံးပြီပေါ့နော
်
ကုန်ဆုံးပြီဆိုလို့ရှိရင်သမရာကြီးအနေနဲ့ဒုတိယတက်တန်းမှာရောအဲထပ်ပြီးတော့တာဝန်ထမ်းကျင်တဲ့ဆန္ဒရှိသလားခင်ဗျတကယ်လို့များတာဝန်ထမ်းဆောင်ခဲ့မယ်ဆိုလို့ရှိရင်အခုလုပ်ခဲ့တဲ့အခြေအနေတွေပို့ပြီးတိုးတက်လာအောင်ဘာတွေများဘယ်နေရာတွေမှာဘာတွေများလှုပ်ဆောင်ဖို့စကူရှိတယ်ဗာဒီမြန်လုံတိုင်းမယ်ဆိုတော့
ကျွန်တော်ကတော့ဟိုနေပေါ့ဗျာဟိုကျွန်တော်ပါတယ်မဟုတ်ပါဘူးဟုတ
်ကဲ့
ဘယ်သူပဲဘုန်းကလို့တိုင်းပြည်ခေါင်းဆောင်နေနဲ့တက်လာတက်လာတိုင်းပြည်အကျိုးရှိမဲ့အလုပ်တွေကိုတော့ဆက်ပြီးတော့ကျွန်တော်တုံးပြီးတော့ကျွန်တော်ကပွားစီခြင်းတော့ခုနကဘာဖြစ်ကျွန်တော်ဒီကနေ့လုံနေတာဟာလာဒီပန်းနိုင်ရနေစထွက်ပြီးတော့ခရီးလမ်းတစ်ခုတော့ကျွန်တော်ရောက်နေတာတော့ပြေးကြတယ်ဟုတ
်က
ဲ့ဘယ်နေရာထိရောက်နေလဲဆိုတာအတိအကျကျွန်တော်တို့မပြောနိုင်ပေမဲ့တနေရာတော့ကျွန်တော်ရောက်နေတယ်ပန်းတိုင်းမှာတော့မဟုတ်တော့ဘူးစပြီးတာထွက်တဲ့နေရာတော့မဟုတ်တော့ဘူးခုနကတင်နေရတော့ကျွန်တော်ရောက်နေ။အရိဒီရောက်နေတဲ့ဟာကိုတိုက်ပြီးအတွက်ကောင်းအောင်နောက်တက်လာတဲ့လူရှေ့ကိုဆက်ပြီးတော့တုံးသွားပေးဖို့လုပ်ပါလား။အော်အရင်လောက်ထားတဲ့လူတွေအကုန်ဖြတ်တက်ကပြန်ဆဆိုရင်ဘာဖြစ်တိုက်ပြီးနင့်တာမှာဒါတခုပဲကျွန်တော်ကစိုးရိမ်ပါလား။ဘယ်သူပဲဖြစ်ဖြစ်ကျွန်တော်တက်လာဘယ်သူပဲဖြစ်ဖြစ်တိုက်ပြီးအကျိုးရှိတဲ့အလုပ်လုပ်တယ်ဆိုရင်ဒါကျွန်တော်တို့ကဒါသဘောကျတာပါပဲခုနကနော်
။ကျွန်တော်ကမိထားတာက
ဟုတ်တယ်။
သမရာကြီးကိုတိုင်းသာဒုတိယတက်တန်းဆက်လုပ်ခဲ့ရမယ်ဆိုရင်ဆက်လုပ်ဖို့ကဆန္ဒရှိသလားလုပ်ခဲ့မယ်ဆိုလို့ရှိရင်ဘာတွေများထပ်ပြီးတော့အထူးတကယ်အာယုံထားဆောင်ရမယ့်ကိစ္စလေးပေါ့အ
ဲ့တော့ကျွန်တော်ဆက်ပြီးတော့လုပ်ဖို့မလုပ်ဖို့ဆိုတော့ဒီကိစ္စနဲ့ကျွန်တော်အများအားကျွန်တော်ပြောပါတယ်နော်ကျွန်တော်ကတော့ခုနကလိုကျွန်တော်ရဲ့အသက်အရွယ်ကျွန်တော်ရဲ့ဟိုနေရပြန်နိုင်လို့ရှိရင်တော့ကျွန်တော်အေးချမ်းချမ်းနဲ့နားကျင်ပြုခြင်းနဲ့သို့သော်လည်းခုနကလိုတိုင်းပြည်ရဲ့ဘယ်လိုတွေဖြစ်လာမလဲဒါတွေလည်းကျွန်တော်ကြည့်ရအောင်ဒီကနေ့တာဝန်ရှိတဲ့လူတယောက်အနေနဲ့ပေါ့အဲ့တော့တိုင်းပြည်ရဲ့အခြေအနေပြည်သူတွေရဲ့ဆန္ဒနော်ဒါတွေကိုကျွန်တော်တို့ဒါကြည့်ရပါမယ်အဲ့တော့ဆက်ပြီးတော့လုပ်မယ်မလုပ်ဘူးဆိုတော့ကျွန်တော်မှဆုံးဖြတ်ချက်တော့ဟိုမရှိပါဘူးခုနကတော်တော်လည်းကျွန်တော်ပဲလှုပ်လို့ဘယ်လိုပဲလှုပ်လို့ခုနကကျွန်တော်ပြောသလိုပါတိုင်းပြည်ရဲ့အကျိုးရှိတဲ့ဟာတွေတိကျချက်ကတော့တိုင်းပြည်ရဲ့အကျိုးရှိတဲ့ဟာတွေကဘာတွေဆိုတိကျချက်တိုင်းပြည်ကိုတည်တည်ငြိမ်ငြိမ်အေးချမ်းနဲ့ရှိအောင်ကျွန်တော်လုပ်ချင်တယ်ခုနက
တ
ည်တည်ငြိမ်ငြိမ်အေးချမ်းနဲ့ရှိအောင်ကျွန်တော်လုပ်စေချင်တယ်နောက်တစ်ခါတော့တိုင်းပြည်ရဲ့လူမှုစီးပွားဘဝတွေဖွံ့ဖြိုးတိုးတက်အောင်ကျွန်တော်လုပ်စေချင်တယ်လူမှုစီးပွားဘဝဆိုတဲ့နေရာမှာတိုင်းပြည်ကြီးခုနကလိုကျော်ဝါချမ်းသာဖို့တဲ့ပထမဦးစားပေးအောင်ဆင်းရဲနှံပါတဲ့လူတွေမတောင်းမတမကြောင်းမကြပဲနဲ့ခုနကလိုစားနိုင်တောက်ထောင်းအောင်ထိုက်တဲ့ပုံမှန်ဝင်ငွေလေးတွေကျွန်တော်ရအောင်သူတို့သားသမီးလေးတွေကိုတော့အလိုချောင်းထားနိုင်အောင်နောက်ထပ်နေထိုင်မကောင်းဖြစ်တဲ့အခါမှာဆေးဝါးကုသနိုင်အောင်ဒါအခြေခံကျွန်တော်လိုအပ်ချက်ပါဟုတ
်ကဲ့
ဟောတစ်ဖက်ကအခြေခံလိုအပ်ချက်ကိုကျွန်တော်ဦးစားပေးပြီးတော့လုပ်စေချင်ဒုတိယတော့တိုင်းပြည်ကိုတော့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်ကျွန်တော်ကအခြေခံကောင်းနေရှိတယ
်
ဒီအခြေခံကောင်းနေကိုကျွန်တော်ကလို့ကျွန်တော်အကျိုးရှိရှိနဲ့အသုံးချပြီးတော့မှကျွန်တော်ရဲ့ကတော့တိုင်းသူပြည်သားတွေအတွက်ကျေးဝါးချမ်းသာဖို့အတွက်ဒါတွေကိုကျွန်တော်ဘယ်လိုပဲတက်လာဆက်ပြီးတော့လုပ်သွားစေချင်ပါတယ်ဟုတ်ကဲ
့ကျေးဇူးတင်ပါတယ်တမလိုက်ခင်ဗျာ
โอเคโอเคကျေးဇူးတင်ပါတယ်ဗျာ
โอเคခင်ဗျာဟုတ်โอเค
နိုင်ငံတော်သမ္မတဦးသိန်းစိန်ကို VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကနေပြည်တော်မှာတည်ထောင်တွေ့ဆုံမေးမြန်းထားတာကိုနားဆင်ကြရတာပါခင်ဗျာမကြခင်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးမြန်မာရေးသုံးသပ်ခြင်းနဲ့တိုင်းရင်းသတင်းလှော်တွေကိုနားဆင်ရတော့မှာပါ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့ကြာသာပတင်းညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းမီတာ25 kHz 11965လိုင်းနိုမီတာ32 kHz 932ညလိုင်းနိုမီတာ51 kHz 5885တို့ကနေဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယနိုင်ရီဝက်အတွင်းကျမ်းမာရေးဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်တွေတင်ဆက်မယ်ပြင်တိုင်းရင်သတင်းလွှာအစီအစဉ်နားဆင်ရတဲ့အခါမှာတော့
ဒီနေပြည်တော်သွားတဲ့ပွဲမှာဦးအောင်မင်းကဒါရိုက်မေးတယ် UNFC အနေနဲ့ကနေ့အပြစ်ခတ်ရဆက်ရေးဖြစ်အောင်ဆွေးနွေးနေတဲ့ကာလမှာ
တိုင်းသားတွေရဲ့ညဉ့်ဉန်ရေးဆွေးနွေးပွဲနောက်ဆုံးအခြေအနေနဲ့ပတ်သက်လို့မွန်တိုင်းသားခေါင်းဆောင်တူဖြစ်တဲ့နိုင်ဟန်သာပြောဆိုသွားတာပါနောက်ပိုင်းမှာနားဆင်ရပါမယ်အခုတော့ဦးဝင်းမင်းစီစဉ်ထုတ်လွှင့်မဲ့ကျမ်းမာရေးအစီအစဉ်ကိုတင်ဆက်ပါတော့မယ်ခင်ဗျာဒီတစ်ပတ်မှာစေးယုံမရောက်မီအရေးပေါ်ကုသမှုအပိုင်းနှစ်ကိုတင်ပြထားပါတယ်ဒီအရေးပေါ်ပြုစုကုသမှုမှာလူနာကိုဖြစ်တဲ့နေရာမှာအသက်ရှူမှန်မှန်တတိယမယားနဲ့နှလုံးခုမခုံစစ်ဆေးပြုစုပေးတာပြင်ထိရောက်တဲ့အရေးပေါ်လူနာတင်ကားရရှိရေးကလည်းအရေးပါနေပါတယ်။နောက်ဆုံးအဆင့်ဖြစ်တဲ့နှလုံးခုံရက်သွားခြင်းလည်းနှလုံးပြန်ခိုးအောင်ရင်ဘတ်ပေါ်ဖိနှိုးရတဲ့ cardiac massage နည်းကိုလူအများသိပြီးလုပ်တတ်ဖို့လည်းအရေးကြီးပါတယ်။ဒီအကြောင်းတွေကိုအရေးပေါ်လူနာအတွေ့အကြုံများတဲ့အယိုးအထုကုခွဲစိတ်ဆရာဝန်ကြီးအယိုးယောဂပညာအငိမ့်စာပါမောခဒေါက်တာကျော်မြင့်နိုင်ကိုကိုဝင်းမင်းကမေးမြန်းထားပါတယ
်။ Okay ပါမောခဒေါက်တာကျော်မြင့်နိုင်ခင်ဗျာဒီရက်တစ်ခေါက်တုန်းကတော့ဒီဆေးရုံမရောက်မီအရေးပေါ်ဖြစ်စုကုသတဲ့နေရာမှာပထမအရေးကြီးတဲ့အသက်ရှူလမ်းကြောင်းဖွင့်နေဖို့အကြောင်းအဓိကပြောပြတဲ့အခါမှာအခုတစ်ခေါက်တော့ဆရာရဲ့နောက်အရေးကြီးတာတွေဖြစ်တဲ့လူနာတတိရမရနဲ့နှလုံးခုန်မှန်မှန်ကြည့်ဖို့အကြောင်းပြီးတော့အရေးပေါ်လူနာတင်ရဲ့ရေးပါပုံအကြောင်းတွေကိုဆက်ပြောရအောင်ဆရာရေအဲ့တော့လူနာတတိယမရကိုဘယ်လိုစောင့်ကြည့်ဖို့လုပ်လဲဆရာရေ
သွားတော့ကြည့်ရတာပါလေသွားတော့ကြည့်ရမပြောဘူးလို့ပြောနေတာပါအရင်းလည်းနေပြီပေါ့ဒါကနှလုံးလည်းအမရှားနေတာလား
ဟုတ်ကဲ့ဆရာအခုလိုဒီတည်လက်တဲ့အနေထားရောက်သွားနိုင်တဲ့အနေထားမှာဆိုရင်ရောဘာတွေလုပ်ပေးနိုင်မလဲ
ဒီလေးရတဲ့အကြောင်းကိုရှာရတယ်ဆရာ။ဒီရတဲ့အကြောင်းကဦးနောက်ကိုခံကြည့်ကြတော့ပါ။ဦးနောက်ကမှပြောတော့ရက်တာလားပြောပိတ်တာလားတက်ကြည့်ပါပိတ်ပြီးဖြစ်တာလားတွေးလို့ပြီးတော့ဖြစ်တာလားရှောင်ကြတာပေါ့လေ။ဒါကြတော့နှလုံးကရက်သွားလို့လားနောက်ဆုံးတော့လည်းနှလုံးရက်တာနဲ့အသက်ကြီးရက်သွားတာနောက်ဆုံးဖြစ်တာပေါ့လေ
။ဟုတ်ကဲ့အဲ့တော့ဆရာကနေပြောရဒီနောက်ဆုံးအဆင့်ဖြစ်တဲ့နှလုံးခုန်ရက်သွားတဲ့အဆင့်ကိုရောက်တာကိုရောဆရာဘလို့သိနိုင်ပြီးတော့ဘလို့မျိုးဒီနှလုံးကိုပြန်ပြီးတော့အလုပ်လုပ်လာနိုင်အောင်လုပ်ပေးနိုင်လဲ
။နှလုံးခုန်တော့ဆရာအလုံးကချူကျော့သွားတာပေါ့။ညနာပါလည်းချူလာတယ်။ဒီကနေ့လည်းချူနေတယ်။နောက်ပြီးတော့လက်ကိုသေးစမ်းလာလို့ဆိုပြီးတော့မခုန်တော့နှလုံးကလည်းအကျေတော့လက်နဲ့ချရတော့တခါတည်းနှလုံးခုန်တော့စမ်းလို့ရပါလား။ဒီမှာကလေးချင်းနဲ့ကျွန်တော်တက်ဆန်းပြရမှာပေါ့လေလက်ချာကြီးချီရရဲ့အင်းနဲ့တတိယနဲ့တတိယရတဲ့လေဘယ်ကဖြစ်ဖြစ်နည်းနည်းနည်းနည်းသားပေါ့တော့ကျွန်တော်တကယ်ကိုခလုံးရတဲ့ရှင်ရှင်လေးရောက်ကြမယ်ပေါ့
ဟုတ်ကဲ့အဲ့တော့ဒီနေရာမှာနှလုံးခုန်ရက်သွားရင်ဘယ်လိုမျိုးအခုညီပြန်ပေးနိုင်မလဲ
နှလုံးခုန်ရက်သွားရင်ကျွန်တော်ကဒါရိတ်မဆတ်လို့လုပ်ရပါတယ်လက်ကမြည်ရတော့ကျွန်တော်ဒါရိတ်တွေထုတ်ပါတယ်ပြလိုက်ရင်ပြရတယ်နှလုံးပေါ်နေရာကိုလည်းနဲ့ကြည့်ရတယ်ကွာဒီလိုရှိတယ်အဲ့ဒါလေဒီကနေ့တော့တောင်းပြန်ပြီးနိုင်ရတော့ပို့ကောင်းတော့ပါလေ
ဟုတ်ကဲ့ဆရာအဲ့ဒါကိုလေလူတွေမျက်လုံးထဲမှာရှင်းလောက်မို့ရှင်းပြပေးပါလား
ကျွန်တော်ပတ်ဆန်းလိုက်တယ်ငါကမေးလည်းမရတော့ဘူးစကားလည်းလုံးဝဆန်းလို့မရတော့ဘူးဆိုတော့ချက်ချင်းကိုကျွန်တော်ကအားလို့စဆွေးလို့ရတယ်ချက်ပေါ်မှာနှလုံးရှိတဲ့တပည့်အပေါ်မှာကျွန်တော်ခေါ်တော့ပေါ့လေအဲ့ဒီလိုပြေးတယ်နော်လက်ဖနာနဲ့ခွာနဲ့ဖြည့်ရတယ်ဆရာ
ဟုတ်ကဲ့ရင်ညူရိုးအပေါ်တစ်တဲ့ကနေပြီးတော့လက်ဖွားနှစ်ခုထပ်ပြီးတော့တတော်စစ်မကွေးပဲနဲ့ဒီလက်ဖနှောင်းနဲ့ဖိလိုက်လှုပ်လိုက်လုပ်ပေးတာမျိုးပေါ့ဆရာနော
်ဟုတ်ပါရဲ့ကျအဲ့ဒါဖြည်းဖြည်းလုံးလိုက်လို့ဆိုအဲဒါရှင်ရရပါတယ်ကဲနိုင်ရပေါ့လေအဲဆေးမှာတော့ဒါမှမဟုတ်ရင်အင်ဂျင်နီယာပြောမှာတော့ဒီပြေးလေးရတယ်ဆရာဖြည့်တယ်ဆိုဒီမလုံးကိုဆက်နေတာမျိုးပါပဲအဲ့ဒါလည်းကားပေါ်မှာပါလာတယ်တော့အင်ဂျင်နီယာပြောမှာရှိရမယ်ကျင်းရည်ရည်အရေးကျွန်တော်လုပ်လို့ရတယ်။ဒါအပြင်ဒီလုံးကမကုန်တော့တယ်ပြန်ပြီးဖုံးလာမယ်ပေါ့
။ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာကဒီဖြစ်တဲ့နေရာမှာရှေးဥဒနာပြုစုပေးတဲ့အပြင်ဒီအရေးပေါ်ကားတွေမှာလည်းအရေးပေါ်ပြုစုပေးနိုင်တဲ့ဒ
ီပစ္စည်းကိရိယာတွေနဲ့ကြွန့်ကျင်တဲ့သူတွေရှိဖို့ကအထူးအရေးပါလာတာပေါ့ဆရာနော်
ဟုတ်ပါရဲ့ခင်ဗျ
ဟုတ်ကဲ့အဲ့တော့အဲ့ဒီခါကျတော့ဆရာရင်အဲ့ဒီ
ရေဘော on site ကတော့ကျွန်တော်တို့တွေ့တဲ့လူကတွေ့တာပေါ့အခုတော့ ambulance ရှိလို့ရှိရင်တော့ ambulance ကရေဘော telephone number နဲ့ hotline ပေါ့လေအဲ့ဒါခေါ်လိုက်လို့ရှိရင်ကျွန်တော်တို့အများဆုံးရအောင်သွားတယ်ခေါ်ရမယ်တပြိုင်တည်းရောက်ပြီးရင်အဲ့ဒီနေရာမှာအဲ့ဒါဟိုပြည်သူလူထုကတော့တွေ့တာ primary life saving နဲ့လောက်တာပေါ့ကျွန်တော်တို့လည်းဒီတိုင်းလုပ်လို့ရတယ်ဟာပြီပေါ့ဒါပေမဲ့ ambulance ကရောက်သွားတဲ့နေရာတွေအတားစ like ဆိုဖို့အဲ့ဒီ system တွေကိုကျွန်တော်တို့လုံလေးကြံကြီးပြင်ပြထားပြီးသားဒါပေမဲ့ရောက်နိုင်မှုအရေးကြီးတာပေါ့လေ
ဟုတ်ကဲ့ဆရာ
minutes ကြီးအောင်ရအောင်ပါခင်ဗျ
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီဆက်သွယ်နိုင်မဲ့ telephone number လေးပါ
ကျွန်တော်ကျောင်းတဲကဒီတောင်သားရဲ့ဟို emergency ambulance foundation 1830
1830ပါနော်1833ညပါဆရာနော်
ဟုတ်ကဲ့ခင်ဗျ
ဟုတ်ကဲ့ဆရာအဲ့တော့ကျေးဇူးအများကြီးတင်ပါဆရာ
နိုင်ငံတော့199လို့ပါလို့ပေါ့ည
ဟုတ်ကဲ့
ဒါတော့၄ခုပဲကျွန်တော်ကရှောက်လို့ရတယ်၄ခုပဲပေးတယ်မမိလွယ်တဲ့နံပါတ်တော့ကျွန်တော်ရှောက်လို့မရဟုတ်ကဲ့
ဟုတ်ကဲ့ဆရာဒီနေ့မှကျွန်တော်မမေးမိတဲ့ဒီအရေးပေါ်ပြည်စုကုသမှုနဲ့ပတ်သက်ပြီးတော့အရေးကြီးတဲ့အချက်ကြံသွားတာရော
အားကြီးလို့ရှိတာပေါ့လေဒါပေမဲ့ဒီကအပြည့်အစုံပြည်သူတွေကဒီ PO ဆိုကဲဆာဗစ်လိုရဲအဲ့ဒီအခြေခံတက်ကမြေပြင်ရောက်တက်ဖို့လိုရဲဆိုတာသိရင်တော့အကောင်းဆုံးပေါ့သိအောင်ကျွန်တော်လုပ်ပြရမှာတက်အောင်လည်းပြပြရမှာဒါပြင် ambulance service တဲ့လူတိုင်းလူတိုင်းလူတိုင်းလူတိုင်းမှာရှိဖို့တင်ပါတယ်အကြောင်းနိုင်ငံမှာကိုတော့စတင်တော့ဆောင်ရွက်နေပြီပေါ့လေဝိညာဉ်ကတော့ proper မရှိဘူးအဲ့ဒီတော့ကျွန်မဝင်ချက်နာတယ်လုပ်နေပါပြီကျွန်တော်အနေနဲ့တော့မြန်မာနိုင်ငံဆရာတို့ဥက္ကဋ္ဌအနေနဲ့ဆရာတို့ဒီအတက်ကမြေပညာတွေကိုတင်နေတဲ့ဒေတာကျွန်တော်တို့တော်တော်လေးကြာပါပြီ။ရှောင်းနေတဲ့ချက်ဒီလိုလိုကြာစိတ်ဝင်တော့ဒီပေးနိုင်တော့အကောင်းဆုံးပေါ့
။ဟုတ်ကဲ့ဆရာ။အဲ့တော့
ဒီတုန်းကအတိုင်းနဲ့ဒီနေရာမှာအလုံးဒီ ambulance service လုံးနိုင်လို့ရှိရင်ဒါတတိယမှချုံနိုင်တော့ကောင်းတော့ပေါ့လေ။ခုထိတော့အကုန်လုံးမှချုံနိုင်လို့အဲ့ဒါဖြစ်ရင် ambulance အထက်မှလည်း equipment တွေပြည့်စုံရှိသလို train လုပ်ထားတဲ့ဒီကားပေါ်မှာ ambulance crew ကလည်းလိုပါတယ်။အဲ့ဒါတွေအတွက်training just sent to our arm ပြီးလို့ရှိရင်တော့ပစ္စည်းကြီးရဲ့ attention တွေဒီခြေုံနဲ့ချက်ချက်ကို communication နဲ့လိုပါတယ်ကားပေါ်မှာတင်လာပြီးဆက်လက်ကုသလာတယ်ခြေုံနဲ့ဆက်တယ်လေဒီဘောကအကြီးကြီးကိုဟိုအထိပို့လို့ရတယ်ဆိုလို့ရှိရင်တော့ဘဝက emergency ဌာနကဆရာဝန်ကအဲ့ဒါကိုကြည့်ပြီးတော့ဒီကကိုလှမ်းပြီးတော့ဘာလို့ဘာလို့ပြောလို့ရရင်တော့အကောင်းဆုံးပေါ့လေဒါဒီနိုင်ငံတွေရောဒီတိုင်းတွေလုပ်နေပါတယ်ကျွန်တော်မျိုးကြီးတွေလုပ်လို့မရဘူးခင်ဗျတော်ဒေတာညီမပါလုပ်နိုင်ရင်တော့ကိုကောင်းပါလား
ဟုတ်ကဲ့အခုဒီတင်တန်းတွေကိုဆရာတို့လုပ်ပေးတာတွေရှိလားဆရာအဲ့ဒီကိုဆက်သွယ်လို့ရောရနိုင်လား
ဒီနေ့ကျွန်တော်တို့ရဲ့ MBS Foundation ကလည်းတင်တန်းတွေပေးတယ်ခင်ဗျနောက်ဆရာတို့တင်းနေတယ်ကျွန်တော်က PDC training ဆို PDC ဆိုတော့ Primary Trauma Care ပေါ့ဒါလည်းကျွန်တော်တို့စပြီး energy လုပ်ထားပြီးတော့ Dry Oxygen Coalition ဆက်ကြတာ support လုပ်ပါတယ
်ဟုတ်ကဲ့ဒီတင်တန်းတွေကိုတက်ချင်တဲ့သူတွေအတွက်ကိုဆက်သွယ်ရမယ်telephone number
ကျွန်တော်ကျောင်းသေးဆက်သွယ်လို့ရပါလိမ့်ရှင
်ဟုတ်ကဲ့ဆရာဒီရန်ကုန်ကံတော်ကြီးနာကဆရာဝန်တင်ကိုပြောတော့ပါဆရာနော
်ဟုတ်ပါတယ်
ဟုတ်ကဲ့ပါဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းရဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ
ဆရာရှင်များခင်ဗျာမြန်မာစီးပွားရေးဥပိုင်း limited ဟာမြန်မာနိုင်ငံစီးပွားရေးလောကမှာကြဲကြဲပြန့်ပြန့်ခြေကုပ်ယူထားတဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်ဒီအဖွဲ့အစည်းကြီးဟာစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးနိုင်ငံကချမှတ်ထားတဲ့တရားဥပဒေလှုပ်ထုံးလုပ်နည်းတွေနိုင်ငံတကာစံရီးစံညွှန်းတွေကိုဘယ်အတိုင်းအတာထိလိုက်နာဖို့လိုအပ်ပါသလဲတကယ်လက်တွေ့မှာလိုက်နာမှုရှိရလားဆိုတာကိုအခုလာမယ့်စနေနေ့တိုက်ရိုက်လေးလှိုင်းအစည်းအဝေးမှာဆွေးနွေးရအောင်ပါဆရာရှင်များခင်ဗျာပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554 fax နံပါတ် 2323822552 ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်တဲ့သောတာရှင်တွေဆွေးနွေးလိုတဲ့အကြောင်းကိုလူတူရှင်းရေးသားပြောကြပြီး MP3 သံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါမယ်။
လာမယ့်စနေည VOA တိုက်ရိုက်လေလိုင်းအစီအစဉ်မှာသောတာရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံနှိုးဆော်လိုက်ရပါတယ်ခင်ဗျာအခုတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ရပါမယ်မ မြေယာဆိုင်ရာဥပဒေတွေပြဋ္ဌာန်းထားပေမဲ့မြေယာသိမ်းပိုက်မှုပြဿနာကိုမဖြေရှင်းနိုင်ပဲဖြစ်နေပါတယ်။ဒီတော့တွင်မြေယာဥပဒေသင့်မှုချမ်းကိုစတင်ဆွေးနွေးနေတဲ့အကြောင်းဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသပ်တင်ပြထားပါတယ်။
ဒုသာမြေယာအသုံးချမှု policy မူကြမ်း National Land Use Policy 38မြန်မာအင်္ဂလိပ်ဘာသာစာတမ်းကိုမြေအသုံးချမှုခွဲဝေမှုစီစဉ်ရေးကော်မတီကလွန်ခဲ့တဲ့လကထုတ်ပြန်ပါတယ်မြေယာအသုံးပြုသူတွေအကြာသဟဇာတဖြစ်အောင်လုပ်ပြီးမြေယာအရေးအမြင့်ဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်ရည်ရဲလို့ဆိုပါတယ်ဒါပေမဲ့တောင်သူလယ်သမားကွန်ရက်နဲ့ရပ်ဖက်အဖွဲ့အစည်း30ကျော်ကအလို့ယုံဆွေးနွေးပွဲကျင်းပပြီးpolicy မူကြမ်းကိုဝေဖန်ဆန်းစစ်ကြကြောင်းနိုဝင်ဘာလ9ရက်နေ့ထုတ် 11 သတင်းစာဆောင်မှာပေါ်ပြပါတယ်။မြေယာအသုံးချမှုဆွေးနွေးပွဲကိုနိုဝင်ဘာလအတွင်းတိုင်းနယ်ပြည်နယ်မှာ16ကြိမ်နေပြည်တော်မှာ2ကြိမ်အများပြည်သူသိအောင်ကျင်းပမယ်လို့သိရပါတယ်။ဒီဆွေးနွေးပွဲတွေဟာအယတ္တအဖွဲ့အစည်းတွေပါဝင်ဆွေးနွေးဖို့အခွင့်အလမ်းဖြစ်ပါတယ်။နိုဝင်ဘာလကုန်ပိုင်းမှာဥပဒေမူကြမ်းကိုအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ထုတ်ပြန်တဲ့အခါပြည်သူပြည်သားတွေပါဝင်ဆွေးနွေးနိုင်လိမ့်မယ်လို့ဆိုပါတယ်။ဒီဇင်ဘာလထဲမှာမြေယာအသုံးချမှုဥပဒေကိုအတည်ပြုဖို့လွှတ်တော်ကတည်သွင်းပါလိမ့်မယ်။မြေအရေးအမြစ်ကိုပြုံးဝင်လင်းလင်းစီမံခန့်ခွဲနိုင်မယ့်မူဝါဒသစ်ဖြစ်တယ်လို့ဆိုပါတယ်
။ဆေဆူရအာနာဒိန်းနဲ့1988ကစတင်ဖြစ်ပွားတဲ့မြေယာသိမ်းပိုက်မှုကိုဦးသိန်းစိန်အစိုးရလက်ထက်မှာဥပဒေပြဋ္ဌာန်းပြီးဖြေရှင်းဖို့ကြိုးစားပေမယ့်မအောင်မမြင်ဖြစ်နေပါတယ်။မကြေနပ်လို့ဆန္ဒပြတာတွေတိုးပွားနေပါတယ်။ဦးသိန်းစိန်အစိုးရဖွဲ့စည်းချိန်မှာဆေယောစုနဲ့ပတ်သက်တဲ့ပုဂ္ဂလိကကုမ္ပဏီ200ကျော်ကိုလုပ်ပိုင်ခွင့်ပေးထားတဲ့မြေအေကနှစ်တန်းကျော်ရှိနေပါပြီ။မြေလွတ်မြေလက်မြေရိုင်းစီမံခန့်ခွဲရေးဥပဒေနဲ့လေယာဉ်ဥပဒေကို2012မတ်လ30ရက်နေ့မှာပြဋ္ဌာန်းပါတယ်။ဥပဒေအရဖွဲ့စည်းတဲ့လေယာဉ်စုံစမ်းရေးကော်မရှင်ကသက်ဆိုင်ရာဝန်ကြီးဌာနကိုတိုင်ကြားစာ6000ကျော်ပေးပို့ထားပေမဲ့ဝန်ကြီးဌာနက900ကျော်သာရရှိတယ်ဆိုပြီး400ကျော်သာဖြည့်ရှင်းပေးနိုင်တယ်လို့ဆိုပါတယ်။အစိုးရနဲ့လွတ်တော်အကြားကွဲလွဲနေလို့ဘယ်သူယုံရမှန်းမသိဖြစ်နေပါတယ်။
အနည်းငယ်စေကြောပြပေါ်တဲ့မြေယာသိမ်းပိုက်မှုပြဿနာကိုမဖြေရှင်းနိုင်ပေဖြစ်နေပါတယ်။လေယာဉ်မြေဥပဒေနှစ်ခုပြဋ္ဌာန်းထားပြီးမြေလက်တွေ့ဖြေရှင်းရမှာမထိမရောက်ဖြစ်နေပါတယ်။ဥပဒေနှစ်ခုစလုံးလေသမားလေးတွေကိုကာကွယ်နိုင်စွာမရှိဘူးလို့သုံးသပ်ကြပါတယ်။အကြီးစားစိုက်ပျိုးရေးလုပ်ငန်းတွေပေါ်ထွက်လာအောင်လမ်းခင်းပေးတဲ့ဥပဒေတွေသာဖြစ်ပါတယ်။နောက်တစ်နှစ်ခွဲလောက်ကြာတော့တောင်သူလေသမားအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တင်ဥပဒေကိုပြဋ္ဌာန်းပါတယ်။တောင်သူလယ်သမားကိုတင့်တော်တဲ့ချင်းငွေနဲ့အကူအညီပေးဖို့ရည်ရွယ်တယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့ဦးသိန်းစိန်အစိုးရလက်ထက်2017က2012အထိပုဂ္ဂလိကလုပ်ငန်းကြီးတွေလက်ထက်ရောက်သွားတဲ့မြေယာပမာဏဟာ85ရာခိုင်နှုန်းတိုးလာကြောင်းသိရပါတယ
်။2012ရောက်တော့မြေယာဧက3သန်းခွဲပုဂ္ဂလိကကုမ္ပဏီတွေလက်ထက်ရောက်ကုန်တယ်လို့သိရှိရပါတယ်။2012လယ်မြေဥပဒေတွေဟာအရင်းရှင်စေအုပ်စုအကျိုးစီးပွားကိုသာကြီးထွားစေတယ်လို့လွန်ခဲ့တဲ့နှစ်ကရေဦးတက္ကသိုလ်မှာကေဗင်ဝူးစ်တင်သွင်းတဲ့စာရမ်းမှာမှတ်ချက်ချထားပါတယ်။မြေယာလုတ်ခွင့်ပေးရမှာအစိုးရစီမံခန့်ခွဲရေးဗဟိုကော်မတီကစုံဖြတ်တောင်းမှုမကျေနပ်လဲဘာမှမတက်နိုင်တဲ့သဘောရှိပါတယ်။အခုဆွေးနွေးပွဲလုပ်နေတဲ့မြေအသုံးချမှုနဲ့ခွဲဝေမှုစစ်စစ်ရေးကော်မတီဖွဲ့ထားတာတစ်နှစ်ကျော်လာပြီမဲ့စွမ်းဆောင်နိုင်တာမဟုတ်ဘူးလို့ဆိုပါတယ်။2012မြေယာဥပဒေနှစ်ခုစလုံးဟာအင်္ဂလိပ်ကိုလိုနီခေတ်ကိုရောင်ပြန်ဟပ်နေတယ်လို့လည်းဆိုပါတယ်။တရားဥပဒေစိုးမိုးရေးဆိုတဲ့လမ်းစဉ်အောက်မှာလေသမားတွေမြေပြောက်ကုန်တာဖြစ်ပါတယ်
။မြေယာဥပဒေဖြစ်ကြောင်အကျိုးခံစားရသူတွေကတော့တိုင်းမှုပြည်သူစစ်ခေါင်းဆောင်အပြစ်ရအဖွဲ့ခေါင်းဆောင်တွေခရိုနီအရင်းရှင်တွေဖြစ်တယ်လို့ကေဗင်ဝုတ်စ်ကမှတ်ချက်ကြပါတယ်။လေလုံပိုင်ခွင့်ဆုံးရှုံးတဲ့လေသမားတွေဟာအရိုက်အနှင့်အပန်းစီခံပြီးဆန္ဒပြတိုက်ပွဲဝင်နေကြရပါတယ်။မြေယာအသုံးချမှု policy မူကြမ်းမှာမရှင်းလင်းတာတွေကို Transnational Institute ကထောက်ပြပြီးဩစာကြီးမားတဲ့စီးပွားရေးနိုင်ငံရေးအင်အားစုတွေရဲ့လက်ချက်ဖြစ်တာကတော့တန်ဖိုးရရှိစရာမလိုဘူးလို့ဆိုပါတယ်။ဒါပေမဲ့စင်ဟသာကုစားပြုအယတအဖွဲ့အစည်းတွေရဲ့တင်ပြချက်တွေကိုလည်းကြားနာရဖို့ရှိပါတယ်တဲ့။စင်ဟသာနဲ့ပတ်သက်တဲ့သဘောထားကိုစောင့်ကြည့်ရပါလိမ့်မယ်တဲ့။လွတ်တော်မှာဥပဒေတွေပြဋ္ဌာန်းထားပြီးမဲ့ဝန်ကြီးဌာနတွေကတယောက်တစ်မျိုးသူနီးသူဟာနဲ့ချုပ်ကန့်ထားတာတွေရှိပြီးဥပဒေတွေအမျိုးမျိုးရှိနေတာမို့အလွန်ရှုပ်ထွေးကြောင်းလွန်ခဲ့တဲ့မတ်လကကမ္ဘာပေါ်မှာမြေယာစီမံခန့်ခွဲရေးစာတမ်းတင်သွားတဲ့ဦးအောင်ကျော်သိန်းက VOA နဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုသွားပါတယ်။ဒါကြောင့်အမျိုးသားမြေယာအသုံးချမှု policy မူကြမ်းကိုဗ ဘယ်လောက်ကြေကြေပြတ်ပြတ်ဆွေးနွေးနိုင်ပြီးလက်တွေမှာလေသမားအကျိုးဘယ်လောက်ဆောင်ရွက်နိုင်မယ်ဆိုတာကိုအချိန်အတော်ကြာမှကမ္မနိုင်ပွဲရှိပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြရတာပါခုတော့ဒီညအတွက်နောက်ဆုံးအစီအစဉ်ဖြစ်တဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပါတော့မယ် PNI 1တော်သားတွေကအစီအစဉ်ထုတ်လွှင့်တာဖြစ်ပါတယ
်အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကနန်းဟွန်ပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကနေရိုဟင်ဂျာလို့သုံးလုံးပြောဆိုခဲ့တဲ့အပေါ်ရခိုင်လူမှုဖွဲ့စည်းပေါင်းစုံနဲ့တန်ခအဖွဲ့စည်းတွေကနေကန့်ကွက်ဆန္ဒပြဖို့ဆုံးဖြတ်ခဲ့ကြပါတယ်အရေးဝတ်တနက်ကင်လူတစုကနေဖမ်းဆီးခေါ်ဆောင်သွားခဲ့တဲ့ကချင်ပြည်နယ်မြစ်ကြီးနားမြို့ကဒေသခံ12ဦးပြန်လည်လွတ်မြောက်လာခဲ့တယ်ဆိုတာနဲ့မြန်မာငြိမ်းချမ်းရေးဖြစ်စဉ်နဲ့စစ်ပြေးဒုက္ခတွေအများကြီးကိစ္စတွေကိုဂျပန်အောက်လွတ်တော်အစည်းအဝေးခန်းမမှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တဲ့အကြောင်းတွေကိုကြားကြရမှာ
ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရခိုင်လူမှုအဖွဲ့ပေါင်းစုံနဲ့တန်ခအဖွဲ့အစည်းတွေစုံညီကျင်းပတဲ့အစည်းအဝေးကနေကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကနေပြည်တော်မှာရိုဟင်ဂျာလို့တုံတုံပြောဆိုခဲ့တဲ့အပေါ်ကန့်ကွက်ဆန္ဒပြဖို့ဆုံးဖြတ်ခဲ့ကြပါတယ်။အဲ့ဒီဆန္ဒပြပွဲကိုသက်ဆိုင်ရာအာဏာပိုင်တွေစီကခွင့်ပြုချက်ယူပြီးနိုဝင်ဘာလ23ရက်နေ့မှာပြုလုပ်မယ်လို့အစည်းအဝေးတက်ရောက်ခဲ့သူတွေကပြောပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကနိုဝင်ဘာလ12ရက်နေ့ကနေပြည်တော်မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာရခိုင်ပြည်နယ်မှာရှိတဲ့ရိုဟင်ဂျာလူမျိုးတွေလူအခွင့်အရေးချိုးဖောက်ခံနေရပြီးသူတို့ကိုလူအခွင့်အရေးစံချိန်ဆန့်ညွှန်းတွေနဲ့အကာအကွယ်ပေးဖို့တောင်းဆိုခဲ့တာဖြစ်ပါတယ်။အဲ့ဒီလိုပြောဆိုတုံ့နှုံခဲ့တဲ့အပေါ်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးမောင်မောင်အောင်ကမစ္စတာဘန်ကီမွန်ကိုတရားဝင်ကန့်ကွက်စာပေးဖို့ခဲ့တယ်လို့ပြည်ထောင်စုလွတ်တော်ကကန့်ကွက်ရှုံချခဲ့ကြပြီးရခိုင်ပြည်နယ်လွတ်တော်ကလည်းရှုံချထားပါတယ
်ကချင်ပြည်နယ်မြစ်ကြီးနားမြို့နယ်ကြာရပတိကျေးရွာနီးနားရှိရပါချံနဲ့တခြားစိုက်ပျိုးရေးချံအလုတ္တမဒေသခံအယောက်၄၀ကို KIO အဖွဲ့ကလို့ယူဆရတဲ့အရဲဝတ်တနက်ကင်လူတစုဖမ်းဆီးခေါ်ဆောင်တွားရကနေအသက်၂၀အရွယ်အမျိုးသား၈ဦးနဲ့အမျိုးသမီး၃ဦးကိုဒီရက်ပိုင်းအတွင်းပြန်လည်လွတ်ပေးခဲ့တယ်လို့ကြာရပတိမြို့နယ်မူဦးဖုံစာကပြောပါတယ်။နိုဝင်ဘာဒုတိယအပတ်ကအရဲဝတ်တနက်ကင်လူတစုကနေဖမ်းဆီးသွားတဲ့အမျိုးသားအမျိုးသမီးအလုံးပေါင်းအယောက်၄၀ချီပြီးအများစုဟာအသက်၂၀ကနေ၃၅နှစ်အရွယ်လူငယ်တွေဖြစ်ပါတယ်။ဖမ်းဆီးခေါ်ဆောင်သွားတဲ့လူတွေပြန်လည်လွတ်မြောက်လာဖို့အတွက်ကချင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကတတ်မှတ်ထားတဲ့ဆက်ဆံရေးလမ်းကြောင်းအတိုင်း KIO ဖွဲ့ထံတောင်းခံခဲ့တယ်လို့မြစ်ကြီးနားခရိုင်အုပ်ချုပ်ရေးမှူးဦးခေါင်လန်ဒီကပြောပါတယ်။
ကချင်ပြည်နယ်မန်စီမြို့နယ်ကချင်လူမျိုးရေးတပ်မတော် KIA ရဲ့တပ်မဟာ3လက်အောက်ခံတိုက်ရင်း28နှစ်မြေအတွင်းအစိုးရစစ်တပ်နဲ့တိုက်ပွဲဖြစ်ပွားခဲ့ရာ KIA ဘက်ကဗိုလ်ဖောင်ကျဲလာတွဲကြဆုံးခဲ့တယ်လို့ KIA ဘက်ကပြောပါတယ်ပြီးခဲ့တဲ့နိုဝင်ဘာ18ရက်နေ့ကမန်စီမြို့နယ်ဒန်ဆာပါတီတာမှာနှစ်ဖက်တပ်တွေ9နာရီအကြာတိုက်ပွဲဖြစ်ပွားခဲ့တာပါအစိုးရစစ်တပ်ဘက်ကနေဘလုံဒင်းစာတပ်စခန်းကိုလက်မအတိုင်းတက်မယ်လို့ KIO ဗဟိုဌာနချုပ်ကိုကြိုတင်ခွင့်တောင်းခဲ့ပေမဲ့လက်မအတိုင်းမသွားတဲ့အတွက်ကြောင့် KIA တပ်များနဲ့ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့တယ်လို့တယင်းမူဂျွန်းအောင်ကပြောပါတယ်
ချင်းမြူတာတပ်မတော်တပ်ဖွဲ့နဲ့မြန်မာတပ်မတော်တပ်ဖွဲ့တွေကြားခင်မင်ရင်းနှီးမှုတည်ဆောက်ဖို့အတွက်ရည်ရွယ်ချက်နဲ့မြန်မာတပ်မတော်မှတပ်ဖွဲ့တချို့ဟာချင်းမြူတာတပ်မတော်ထိန်းချုပ်နယ်မြေကိုတွားရောက်လည်ပတ်ခဲ့ပါတယ်။ဟာခါမြို့အခြေစိုက်ခရယာနစ်ခွန်လေးချေလင်တပ်ရင်မူတုတ္တရပုံမူကြီးနိုင်ဦးလိုင်ဦးဆောင်တဲ့မြန်မာတပ်မတော်စစ်ကြောင်းတစ်ကြောင်းဟာနိုဝင်ဘာ14ရက်ကနေ21ရက်နေ့ထိချင်းမြူတာတပ်မတော်ယာယီအခြေစိုက်ရာဒေသထန်တလန်မြို့နယ်ပန်းစံတောင်ကျောကိုစစ်ကြောင်းနဲ့လက်လည်ခဲ့တာပါမြန်မာတပ်မတော်နဲ့ချင်းမျိုးတာတပ်မတော်တပ်ဖွဲ့တွေနဲ့တွေ့ဆုံမှုဟာနှစ်ဖက်တပ်တွေခင်မင်ရင်းနှီးမှုတည်ဆောက်ဖို့ရည်ရွယ်ချင်တာဖြစ်တယ်လို့ CNF ကောင်းဆောင်တဦးကပြောပါတယ်။ချင်းမျိုးတာတပ်ဦး CNF ဟာတမ္တာဦးတိန်စိန်ဦးဆောင်တဲ့မြန်မာအစိုးရနဲ့2012ခုနှစ်ကပြည်ရက်စဲရေးတဘောတူညီချက်လက်မှတ်ရေးထိုးပြီးနောက်ချင်းပြည်နယ်ထန်တလန်းမြို့နယ်နဲ့တီးတိမ်မြို့နယ်အတွင်းမှာယာယီအခြေချနေထိုင်ခဲ့ကြပါတယ်။
တနင်္သာရီတိုင်းရှိ KUPC အဖွဲ့ဝင်ဖြစ်တဲ့ကရင်ခရိယံဖုံတော်ကြီးတပါးကိုလူမှုအဖွဲ့စည်းနဲ့မပတ်သက်ဖို့ကိုပြီးခဲ့တဲ့နိုဝင်ဘာလဒုတိယအပတ်ကထဝယ်ခရိုင်အုပ်ချုပ်ရေးမှူးကနေတတိပေးလက်မှတ်ထိုးခိုင်းခဲ့ပါတယ်တတိပေးခံရတဲ့ကရင်ခရိယံတိုက်ခါတော်ရဆရာ Father Joseph Thinking ကတော့ကရင်အမျိုးသားရေးနဲ့ငြင်းချမ်းရေးကိစ္စတွေကိုတော့ဆက်လက်လှုပ်သွားမယ်လို့ပြောပါတယ်အောက်တိုဘာလ23ရက်နေ့ကထဝယ်မြို့ပန်ချောင်းဒေသကကြောက်မီသွေးစီမံကိန်းနဲ့ပတ်သက်လို့ဒေသခံနိုင်ငံရေးပါတီတွေနဲ့အတူကုမ္ပဏီတာဝန်ရှိသူတွေကနေလုပ်နေတဲ့တွဲဆောင်ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့နောက်မှာအခုလိုတတိပေးခံရတာဖြစ်တယ်လို့ကယံကန်ရှင်ဖုံတော်ကြီးကဆိုပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါရှင်ဂျပန်လွတ်တော်အမတ်များတမကဥက္ကဋ္ဌနာဂါဆာဝါမဆာဟာရုကနေဦးဆောင်ပြီးဂျပန်နိုင်ငံရောက်မြန်မာတိုင်းရင်းသားများစုပေါင်းဖွဲ့စည်းထားတဲ့ Non-Profit Organization for Peace အဖွဲ့တို့ကနေ Raymond Magsaysay ဆုရှင်ဒေါ်ဆိုင်ရော်ကိုဖိတ်ခေါ်ပြီးတော့မြန်မာငြိမ်းချမ်းရေးဖြစ်စဉ်နဲ့စစ်ပြေးဒုက္ခသည်များအရေးကိစ္စတွေကိုဂျပန်အောက်လွတ်တော်အစည်းအဝေးခန့်မှန်းမှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်ဒီအကြောင်းကိုတော့မင်းအားကောင်းတို့ကနေအခုလိုစုစည်းတင်ဆက်ထားပါတယ
်ဂျပန်နိုင်ငံအောက်လွတ်တော်ခမ်းမမှာကျင်းပခဲ့တဲ့မြန်မာနိုင်ငံရေးဆွေးနွေးပွဲမှာဒေါ်ဆိုင်ရော်တင်သွင်းခဲ့တဲ့စာရမ်းပါအကြောင်းအရာတွေနဲ့ပတ်သက်လို့ဆွေးနွေးပွဲတက်ရောက်ခဲ့တဲ့ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေစုစည်းတည်ထောင်ထားတဲ့ NOP Peace Non-Profit Organization for Peace Director အဖွဲ့ဝင်ဒေါ်မရစ်ဆမ်ဘူးကအခုလိုရှင်းပြပါတယ်
ကျမဆဲတော်အနေနဲ့မြန်မာနိုင်ငံရဲ့လက်ရှိပြည်ပြောင်းလဲရေးလုပ်နေပါတယ်ဆိုတဲ့နေရာမှာပြတ်တက်နေတာတွေလည်းရှိရဲ့အကြောင်းသွတ်တော်မှာရှင်းလင်းသွားပါတယ်
မြန်မာနိုင်ငံရဲ့ညဉ့်ညံ့ရေးတည်ဆောက်မှုဖြစ်စဉ်တွေနဲ့စစ်ပြေးဒုက္ခသည်အရေးကိစ္စတွေကိုလည်းတင်ပြဆွေးနွေးခဲ့တယ်လို့ဒေါ်မရစ်ဆမ်ဘူးကပြောပါတယ်ဂျပန်အစိုးရအနေနဲ့မြန်မာနိုင်ငံအရေးကိစ္စတွေကိုစိတ်ဝင်စားပြီးတိုင်းသားဒေသကအပြစ်မှန်တွေကိုသိရှိဖို့ခုလိုစာရန်ဖတ်ပွဲကိုစီစဉ်ခဲ့တယ်လို့ဒေါ်မရစ်ဆမ်ဘူးကရှင်းပြပါတယ
်မြန်မာနိုင်ငံမှာတိုင်းသားတွေကတည်းကအရေးကြီးတဲ့အကြောင်းတိုင်းသားတွေနဲ့အစိုးရနဲ့ဆွေးနွေးနေတဲ့ဆွေးနွေးပွဲတွေကိုဒီကေပဲတိတိယောက်ဆက်လက်ဆွေးနွေးဖို့အစိုးရအနေနဲ့တိုင်းသားတွေကိုဆက်လက်ပြီးကူညီတော့မယ်ဆိုတဲ့အကြောင်းကိုဒီပါအစိုးရအနေနဲ့တိုင်းသားအရေးကိုအထူးစိတ်ဝင်စားနဲ့ဒီကေပဲစူးစမ်းနေပါတယ
်ပြီးခဲ့တဲ့အာဆီယံထိပ်သီးအစည်းအဝေးကိုဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေးလာရောက်တက်ရောက်ခဲ့စဉ်ကမြန်မာသမ္မတဦးသိန်းစိန်နဲ့တွေ့ဆုံခဲ့တဲ့နေရာမှာလဲညဉ့်ညံ့ရေးဆွေးနွေးပွဲဆက်လက်အကောင့်ထဲပေါ်ဖို့နဲ့တိုင်းသားအရေးကူညီတွေဆက်လက်အကူအညီပေးသွားဖို့ဆွေးနွေးခဲ့တယ်လို့ဂျပန်လွှတ်တော်အမတ်များတမန်ကဥက္ကဋ္ဌနာဂါဆာဝါမဆာဟာရုကဆွေးနွေးပွဲမှာပြောကြားခဲ့ပါတယ်ဒီဆွေးနွေးပွဲကိုဂျပန်နိုင်ငံတိုကျိုမြို့မှာရှိတဲ့အောက်လွှတ်တော်အစည်းအဝေးခန်းမမှာနိုဝင်ဘာလ18ရက်နေ့ကပြုလုပ်ခဲ့တာဖြစ်ပြီးဂျပန်အထက်အောက်လွှတ်တော်အမတ်တွေနဲ့နိုင်ငံသားရေးဝန်ကြီးဌာနအတာဝန်ရှိပုဂ္ဂိုလ်တွေ Japan International Cooperation Agency လို့ခေါ်တဲ့ JICA အဖွဲ့ကတာဝန်ရှိသူတွေဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေစုစုပေါင်း100နီးပါးတက်ရောက်ခဲ့ကြပါတယ်ခင်ဗျာ
ဆက်လက်ပြီးတော့ပြည်ထောင်စုဝန်ကြီးဦးအောင်မင်းအပါအဝင်အစိုးရဝန်ကြီး၄ဦးနဲ့နိုင်ဟန်သာဦးဆောင်တဲ့ UNFC ခေါ်ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီတို့ဟာနိုဝင်ဘာ9ရက်နေ့ကနေပြီးတော့မှအလွတ်တဘောတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီတွေ့ဆုံမှုမှာပါထူးခြားမှုတွေရှိနေပါတယ်လဲဆိုတာကိုတော့နိုင်ကွန်းအိမ်ကနေ UNFC ဒုတိယဥက္ကဋ္ဌနိုင်ဟန်သာကိုမေးမြန်းထားတဲ့မေးမြန်းချက်ကိုကြားကြားရမှာပါရှင်။
ဟုတ်ကဲ့ဒီအပတ် UNFC နဲ့ငင်းချမ်းရေးပေါ်ဆောင်ရေးကော်မတီတို့အလို့တဘောတွေ့ဆုံပွဲမှာအရင်ကလွှဲမနေတဲ့ဖြစ်စဉ်တွေကိုဒီအပတ်ဆွေးနွေးပွဲမှာပြည်လည်သွားတယ်လို့သိရပါတယ်။ဘာအကြောင်းအရာကိစ္စတွေပြည်လည်သွားတယ်ဆိုတာပြောပြပေးပါလားခင်ဗျာ
။အခုကျွန်တော်တို့ဒီနေပြည်တော်သွားတဲ့ပွဲမှာဦးအောင်မင်းကဒါရိုက်မေးတယ်။ UNFC အနေနဲ့ခဏအပြစ်ခတ်ရဆက်ရေးဖြစ်အောင်ဆွေးနွေးနေတဲ့ကာလမှာဖွဲ့ရတက်မတော်ဖွဲ့စည်းရေးတွေလှုပ်ဆောင်နေတဲ့အကောင့်တွေဖော်နေတယ်ဆိုတဲ့ကိစ္စအဲ့ဒါသူပြောတာရှိတယ်။နိုင်ငံရေးရဆွေးနွေးပွဲပြည်လည်လာပြီးတဲ့အချိန်မှာဖွဲ့ရမူရပေါ့လေပြည်တော်စုကတိဆောက်လာတဲ့အခါကျရင်ကျွန်တော်တို့တပ်တွေကလည်းဖွဲ့ရပြည်တော်စုရဲ့တပ်အနေနဲ့ပေါ့လေပါဝင်တာဝန်ယူသွားနိုင်ဖို့ဆိုတဲ့နေရာမှာတော့အထောက်အကူဖြစ်လိမ့်မယ်ဆိုတဲ့ဥဒေချက်နဲ့ကျွန်တော်လုပ်တာဖြစ်တယ်ဆိုတဲ့အကြောင်းပေါ့လေတပ်ပိုင်းဆိုင်ရာကနေပြီးတော့မှစူးစူးစီးစီးနဲ့ပေါ့ဗျာသဘောတူညီချက်ရအကောင့်တွေဖော်သွားနိုင်ဖို့ဖြစ်တယ်ဆိုတဲ့အကြောင်းပေါ့ဗျာကျွန်တော်ရှင်းပြနိုင်ခဲ့တယ်
နောက်ပြီးတော့ UNFC နဲ့ဆွေရတို့ကြမ်းမှာနိုင်ငံရေးဆွေးနွေးပွဲပြည်လည်သွားမယ်ဆိုရင်လက်နဲ့ဆွေရမယ်လို့သတင်းတွေထွက်ပေါ်နေပါတယ်အဲ့ဒီအပေါ်မှာကော UNFC အနေနဲ့ဘယ်လိုအမြင်သဘောထားရှိပါသလဲ
ကျွန်တော်တို့ကလက်နဲ့ဆွေဖို့ဆိုတဲ့အနေထားကျွန်တော်တိုင်းရင်းသားလက်နဲ့ကန်ဖွဲ့စည်းတွေကပေါ့ဗျာဒီလိုအမြင်လုံးဝမရှိပါဘူ
းလက်ရှိအခြေအနေကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေလည်းအပြီးမဆက်နိုင်တဲ့အခြေအနေပေါ့နော်လက်ရှိတိုင်းရင်းသားဒေသတွေမှာဘာရေးကိစ္စတွေတွေ့ကြုံနေရပါလဲခင်ဗျာ
ဒီပြည်တွင်းစစ်ဖြစ်နေလို့ပေါ့ဗျာဟိုစစ်ပြေးဒုက္ခတွေအများကြီးရှိနေတော့ပဲနိုင်ငံတကာတာဝန်ယူပြီးတော့ကြွေးမွေးနေရတယ်နောက်ပြည်တွင်းစစ်နဲ့ဆက်ဆက်ပြီးတော့မှကျွန်တော်နိုင်ငံမှာမွေးရေးဆေးဝါးတွေအများကြီးထွက်ရှိပြီးတော့ဒီဘိန်းကနေအစပေါ့ဗျာနိုင်ငံတကာမှာလည်းပြန့်နှံ့နေတဲ့အနေထားပြည်တွင်းစစ်ကအမြန်ရက်စဲနိုင်ပြီးတော့မှဒါတွေကိုဟိုသင့်ကျင်ပြင်သွားလို့ရမယ်ကိစ္စ
တိုင်းတာတစ်ခုထိအောင်မြင်မယ်လို့ယုံကြည်ပါလားခင်ဗျာ
ကျွန်တော်တို့နိုင်ငံပေါ့ဗျာနော်ဖြစ်ရှိနေတဲ့လက်နက်ကင်ပฏิပက္ခကိုအရင်အရင်တုန်းကတော့ဤပေါင်းစုံနဲ့ဖြည့်ရှင်းခဲ့တယ်ဒါလည်းမအောင်မြင်ခဲ့ဘူးဒါကြောင့်ဒီချိန်မှာတော့မှန်မှန်ကန်ကန်နဲ့နော်ဖြစ်သင့်ဖြစ်ထိုက်တဲ့အနေအထားနဲ့တစ်ဖက်ကဒန်းသူညီသူတွေ့ဆုံဆွေးနွေးပြီးတော့မှန်ကန်တရားတဲ့ဤလနဲ့ရှင်းလင်းသွားမယ်ဆိုရင်တော့အောင်မြင်မှုရလိမ့်မယ်လို့ကျွန်တော်ယုံကြည်တယ်
အခုဆက်လက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ရမှာပါ
။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းကနေပြည်တော်မှာရိုဟင်ဂျာလို့တုံတုံပြောဆိုခဲ့တဲ့အပေါ်ရခိုင်လူမှုအဖွဲ့ပေါင်းစုံနဲ့တန်ခါအဖွဲ့အစည်းတွေကနေလာမယ့်နိုဝင်ဘာ23ရက်နေ့မှာကန့်ကွက်စန္ဒပြဖို့ဆုံးဖြတ်ခဲ့ပါတယ်။အရက်ဝတ်တနက်ကိုင်းလူတစုကနေဖမ်းဆီးခေါ်ဆောင်သွားခဲ့တဲ့ကချင်ပြည်နယ်မြစ်ကြီးနားမြို့ကဒေသခံအယောက်40အနက်ကအမျိုးသားအမျိုးသမီးအပါအဝင်12ဦးပြန်လည်လွတ်မြောက်လာခဲ့ပါတယ်။
တော်ရရှင်များအခုနားဆင်နေခဲ့ကြတာကတော့ PNI Wine.tar ကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်လည်ဆုံတွေ့ကြရအောင်ပါ။ကျမကနန်းဟွန်ပါရှင
်။ PNI Wine.tar စူးစီးတင်ဆက်တဲ့တိုင်းရင်းသတင်းလွှာကိုနားဆင်ကြရတာပါခင်ဗျာ။ VOE ကထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOE email လိပ်စာburmese@voanews.com ကိုစာရေးသားနိုင်တယ်လို့စာရိတ်ကတဆင့်လဲဆက်သွင်းနိုင်ပါတယ်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာရိတ်တက်တာအမှတ်855ရန်ကုန်စာရိတ်ကြီးပဲဖြစ်ပါတယ်ခင်ဗျာ VOA ကတင်ဆက်ပြီးသမျှသတင်းနဲ့ဆက်သွယ်မေးမြန်းချက်တွေထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကို VOA မြန်မာပိုင်းနဲ့ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို VOA burmese ဆိုတဲ့ Facebook စာမျက်နှာမှာလဲဖတ်ရှုနိုင်ပါတယ်ခင်ဗျာမနေ့ပြန်မနေ့ VOA ကအစီအစဉ်တွေတင်ဆက်တဲ့အခါလိုင်းလူမီတာ24 20 32 39တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကတင်ပြပါမယ
်မြန်မာနိုင်ငံရဲ့အခြေခံဥပဒေပြင်ဆင်ရေးမှာလွှတ်တော်ကသာအဓိကတာဝန်ရှိဆုံးဖြစ်ပြီးသမ္မတနဲ့ကာကွယ်ရေးဦးစီးချုပ်တို့ရဲ့အဆုံးဖြတ်မဟုတ်ဘူးလို့သမ္မတဦးသိန်းစိန်ကပြောလိုက်ပါတယ်ဒါအပြင်တိုင်းပြည်တစ်ပြည်လုံးကိစ္စကိုလူ၄ယောက်ထဲနဲ့ဆွေးနွေးတာဟာမပြည့်စုံဘူးလို့မြင်နေဆိုပြီးတော့လေတောင်ဆန်းစုကြည်တောင်းဆိုတဲ့လေးဝန်ဆိုင်တွေ့ဆုံဆွေးနွေးရေးပေါ်တုံ့ပြန်ပြောဆိုပါတယ်ဒီကနေ့နေပြည်တော်မှာ VOA မြန်မာပိုင်းနဲ့တည်တံ့တွေ့ဆုံမေးမြန်းခံတွင်သမ္မတဦးသိန်းစိန်ကအဲ့လိုပြောတာပါကချင်ပြည်နယ်မှာမကြာခင်ရပိုင်းကအစိုးရစစ်တပ်ကနေလက်နက်ကြီးနဲ့ပစ်ခတ်လို့ကချင်လူမျိုးရေးအဖွဲ့ KIE ရဲ့ရာရှိလောင်းအယောက်20ကျော်တေဆုံးရတဲ့ဖြစ်ရတဲ့တမ်းမတော်အနေနဲ့သတင်းထုတ်ပြန်မှုတွေပိုလုတ်သွားရမယ်လို့သမ္မတကပြောသလိုဒီလိုသွေးထွက်တန်ယုံပြည်ပခါတွေတားဆီးနိုင်ရေးအတွက်အပြစ်ခတ်ရစေရေးဆောင်ကြည့်မှုအဖွဲ့တွေနဲ့ဆက်ဆံရေးယုံတွေပိုပြီးဖွင့်လှစ်သွားရမယ်လို့လည်းပြောပါတယ်ယူကရိန်းနိုင်ငံကတိကျခွဋ်ထွက်ရေးဝါရီတွေကိုတိုက်ခိုက်ဖို့အမေရိကန်ကယူကရိန်းကိုစစ်လက်နက်ပစ္စည်းတွေထောက်ပံ့ပြုမယ်ဆိုရင်ယူကရိန်းအခြေအနေကိုမတိမငြိမ်ဖြစ်စေမယ်လို့ရုရှားကပြောလိုက်ပါတယ်။ယူကရိန်းအစိုးရကိုစစ်လက်နက်ပစ္စည်းမဟုတ်တဲ့အထောက်ပံ့တွေပေးနေရကနေပြောင်းပြီးတော့လက်နက်ပစ္စည်းတွေထောက်ပံ့မယ်ဆိုရင်ဒေတာတွင်းအာဏာချင်းခွင်ရှာကိုစုစုရွေးဝါးတက်ရောက်နိုင်စေမယ်။စိုးရွားတဲ့မတိမငြိမ်ဖြစ်ဖို့အကြောင်းရင်းငံတစ်ခုဖြစ်သွားမယ်လို့ရုရှားနိုင်ငံရဲ့ဌာနပြောရေးဆိုခွင့်ရှိသူအလက်ဇန်ဒါလူကာရှီဗစ်ကဒီကနေ့ပြောတာပါ။အနောက်အာဖရိကဒေသမာလီနိုင်ငံမှာအီဘိုလာရောဂါကြောင့်သေဆုံးရတဲ့လူ6ဦးနဲ့ဆက်ဆက်ရှိနေသူ338ဦးကိုစောင့်ကြည့်လေ့လာနေပြီးတော့အများစုကိုနေစဉ်စောင့်ကြည့်နေတယ်လို့မာလီကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်တက္ကသိုလ်ကစာကြည့်တိုက်တဲ့တနတ်သမားတဦးကဒီကနေ့မနေ့လင်းအားကြီးမှာဝင်ပစ်တဲ့အတွက်ကျောင်းသား၃ယောက်တန်ရန်ရောက်သွားပြီးတဲ့နောက်တနတ်သမားကရဲတွေနဲ့အပြန်လည်ပစ်ခတ်ပြီးတေဆုံးသွားပါတယ်။ယာနဲ့ချီတဲ့ကျောင်းသားတွေစာမေးပွဲအတွက်စာကြည့်တိုက်ထဲမှာစာကျက်နေကြတော့ဘူဒူးရင်းညတကောင်ကျော်လေးမှာတနတ်သမားကဝင်ပစ်တာပါ။တနတ်သမားကလိကျက်တဲ့မနေ့ပစ်ခတ်တာနဲ့အမျှရဲနဲ့ပြန်ပစ်ပြီးတော့တေဆုံးသွားတာပါခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းညုတ်ကိုကိုကျော်ကျော်သိန်းပြောပြသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရည်မှုကကိုသားညွန့်ဦးဖြစ်ပြီးအတန်ထွင်အင်ဂျင်နီယာကတော့ Justin Twice ဖြစ်ပါတယ်။ကျွန်တော်ကတော့ညံဝင်းအောင်ပါ။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00ဒီလိုင်းနိုမီတာ24 25 32 51နဲ့လိုင်းလက်190တို့ကနေထုံးထွင်းခဲ့တာဖြစ်ပါတယ်။သောရရှင်နေအားလုံးဘေးဘီယာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ။ View ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးပါခင်ဗျာ။
This program has come to you from the Voice of America, Washington.